Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဇူလိုင်လ14ရက်တနင်္ဂနွေနေ့မနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24/50/51လိုင်းလက်မီတာ190တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအတန်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျွန်မသင်္ကီထိုက်ပါကိုညံဝင်းအောင်နဲ့အတူသတင်းတွေကြီးညာပါမယ်။အမေရိကန်ပြည်ထောင်စုလူဆန်းနာပြည်နယ်မှာတော့မုန်တိုင်းဘာရီဝင်ရောက်တိုက်ခတ်နေပြီးရေကြီးရေလျှံမဲ့အခြေသတိပေးထားပါတယ်။မြန်မာ၊အိန္ဒိယ၊ဘင်္ဂလားဒေ့ရှ်နဲ့နီပေါ်တို့မှလည်းမုတ်တုံမိုးကြောင့်ရေကြီးရေလျှံမှုတွေနဲ့ကြုံတွေ့နေရပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ဒီကနေ့တနင်္ဂနွေနေ့မှာတရားမဝင်ဝင်ရောက်သူတွေကိုရှာဖွေဖမ်းဆီးမယ်လို့ခန့်မှန်းထားကြပါတယ်။ဒီလိုထိတ်တန့်ရောက်တဲ့နေ့နားဆင်ကြရပါမယ်ရှင်။
အခုမနက်ခင်းဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ထိုင်းမလေးနယ်စပ်မှာမြန်မာအလုပ်သမားတွေကိုလူပွဲစားတွေကစွန့်ပစ်ခဲ့တဲ့အကြောင်းနဲ့ပတ်သက်လို့
တခြားလမ်းတွေကဖြတ်လို့ရမယ့်အခြေအနေမရှိတဲ့အခါဒီအလုပ်သမားတွေကိုသူတို့ကလိုဘာချန်တွေမှာပြစ်ထားခဲ့တယ်။ကမ်းစီနဲ့ပြစ်ထားခဲ့တဲ့အခါမြေကားကနေပြီးတော့ဖြတ်သွားတဲ့အခ
ါမြန်မာအယောက်90ကိုထိုင်းရဲတွေကဖမ်းဆီးစစ်ဆေးနေတဲ့အကြောင်းအခုလိုနားဆင်ကြမှာဖြစ်ပါတယ်။တနင်္ဂနွေနေ့မနက်ခင်းတိုင်းနားဆင်နေကြဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့ American Style Indian တို့အင်္ဂလိပ်သင်ခန်းစာတွေကိုလည်းလေ့လာကြမှာပါရှင်။ဒုတိယပိုင်းမှာတော့စနေနေ့ညကတိုက်ရိုက်လေလံဆွေးနွေးခန်းအစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးသွားဖို့ရှိပါတယ်ရှင်။အခုရင်ဆုံးတော့ဇူလိုင်လ14ရက်တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်နဲ့ကိုညံဝင်းအောင်တို့ပြောပြပေးပါမယ်ရှင်။
အမေရိကန်ပြည်ထောင်စုလူဆီယနာပြည်နယ်အင်တာကိုစတယ်စီတီအနီးကုန်းတွင်းပိုင်းကိုဘာရီမုန်တိုင်းဝင်ရောက်လာပြီးအပူပိုင်းမုန်တိုင်းဖြစ်အာရော့လာကြောင်းအမျိုးသားဟာရီကိန်းစောင့်ချေစင်တာကပြောဆိုထားပါတယ်။မုန်တိုင်းဘာရီနဲ့အတူအန်ဒီယကြီးတဲ့မုန်တိုင်းဒီရေတက်လာပြီးလေပြင်းနဲ့မိုးသည်ထံမှလည်းပါလာနိုင်ပြပါလာနိုင်ကြောင်းကမ်းရိုးတန်းဒေသတွေနဲ့မစ္စဆပီမြဝအောက်ပိုင်းဒေသတွေမှာအသက်အန္တရာယ်ရှိနိုင်တဲ့ရေကြီးရေလျှံမှုတွေဖြစ်နိုင်တယ်လို့ဟာရီကိန်းစောင့်ကြည့်စင်တာကသတိပေးထားပါတယ်။အတ္လန်တစ်ဟာရီကိန်းမုန်တိုင်းရာသီမှာပထမဆုံးဝင်ရောက်လာတဲ့ဘာရီမုန်တိုင်းကအမြင့်ဆုံးလေတိုင်နှုန်းတစ်နာရီကို120ကီလိုမီတာအထိရောက်ရှိပြီးတစ်နာရီ9ကီလိုမီတာနှုန်းနဲ့ရွေ့လျားနေတာပါ။မုန်တိုင်းဘာရီကြောင့်ဆူထိုင်းစာများပြီးဒေသတွေမှာသတင်းဘက်ကုံပိုင်းအထိမိုးရွာမယ်လို့လည်းခန့်မှန်းကြောင်းအမျိုးသားဟာရီကိန်းစောင့်ကြည့်စင်တာကညွှန်ကြားမှု Ken Graham ကပြောပါတယ်။ New Orleans မြို့ကန်တွေကတော့သူတို့ရဲ့နေအိမ်တွေကိုမုန်တိုင်းတန်ခံနိုင်အောင်ပြင်ဆင်နေကြပြီးရိတ်ခါကြိုတင်စုဆောင်းတာတွေလည်းလုပ်နေကြပါတယ်။မြို့တောင်ဘက်ကကန်ယူဒန်ဒေသနှစ်ခုမှာနေထိုင်ကြသူတွေကိုတော့နေရာကနေမဖြစ်မနေရွှေ့ပြောင်းဖို့ညွှန်ကြားထားပြီး New Orleans မြို့တွင်းကဒေသခံတွေကိုတော့အိမ်ထဲကနေအပြင်မထွက်ဖို့တတိပေးထားပါတယ်။ဒီဒေသကိုလာကြတဲ့ခီးသွားဧည့်သည်တွေလည်းတောက်ကြနေကြတဲ့ကထွက်ခွာသွားခဲ့ကြပါပြီ။ဒီကနေ့မနေ့စနေနေ့မှာတော့လေရင်ခီးစဉ်တချို့ကိုလည်းဖျက်သိမ်းထားပါတယ
်။ဆိုမာလီနိုင်ငံတောင်ပိုင်းကစ်စမိုင်းစိတ်ကမ်းမြို့ကဟိုတယ်တစ်ခုမှာတောက်ကြနေကဖြစ်ပေါ်တဲ့တိုက်ခိုက်မှုကြောင့်အခုအချိန်ထိတည်ဆုံးရသူအရေအတွက်33ဦးထိတိုးလာတယ်လို့တာဝန်ရှိသူတွေကပြောပါတယ်။နောက်ထပ်56ဦးလည်းဒဏ်ရာရသွားတယ်လို့မာရိုဘီလိုလူသိများတဲ့ဂျူဘာလန်ပြည်နယ်အုပ်ချုပ်ရေးမှူးအာမက်အစ္စလမ်ကပြောပါတယ်ပြည်နယ်လုံခြုံရေးတပ်ဖွဲ့ကခုခံကာကွယ်ရာကြောင့်နိုင်ရည်နဲ့ချီကြတဲ့ဟိုတယ်တိုက်ခတ်မှုကိုအဆုံးသတ်နိုင်ခဲ့ပြီးဟိုတယ်ထဲပြိမိနေတဲ့အပြစ်မဲ့ပြည်သူတွေအသက်ကိုကာကွယ်နိုင်ခဲ့တယ်လို့မာဒူဘီရဲ့ကြေညာချက်မှာဖော်ပြပါတယ်တည်ဆုံးသူတွေထဲမှာသတင်းတော်တို့ဦးလာမဲ့ဒေတာဆိုင်ရာရွေးကောက်ပွဲဝင်ပြိုင်မဲ့ကိုစလေလောင်းတဦးနဲ့ကုလသမဂ္ဂဝန်ထမ်းတဦးတို့ပါဝင်သလိုကင်ညာအမေရိကန်ဗြိတိန်တန်ဇန်နီးယားနဲ့ကနေဒါနိုင်ငံသားတွေလည်းပါဝင်ကြောင်းမာဒူဘီကပြောပါတယ်တိုက်ခိုက်မှုလုပ်ခဲ့တဲ့စစ်သွေးကြွအနည်းဆုံး၄ဦးလည်းသေဆုံးသွားရာကြောင်းအဲ့ဒီမျိုးလုံခြုံရေးအရာရှိတွေက VOA ဆိုမာလီဌာနကိုပြောပါရယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြစ်တင်ရှုတ်ချလိုက်ပြီးဆိုမာလီသမ္မတကလည်းပြစ်တင်လိုက်ပါရယ
်အမေရိကန်ပြည်ထောင်စုထဲမှာပြည်နှင်တန်ခံရမယ့်အရေးရင်ဆိုင်နေရတဲ့ရွှေပြောင်းဝင်ရောက်သူတွေကိုရည်ရွယ်ပြီးနိုင်ငံတော်ဖမ်းဆီးမှုတွေကိုအမေရိကန်လွှင့်မှုကြီးကြပ်ရေးနဲ့အကောက်ခွန်ဦးစီးဌာန ICE ကတာဝန်ရှိသူတွေကတနင်္ဂနွေနေ့မှာစတင်မယ်လို့ခန့်မှန်းထားကြပါတယ်။ပြီးခဲ့တဲ့တောက်ကြနေတုန်းကသမ္မတဒေါ်နယ်ထရန့်အတည်ပြုလိုက်တဲ့အခုစီးနင်းဖမ်းဆီးမှုမှာတော့ရှီကာဂို၊လော့စ်အိန်ဂျလိစ်၊နယူးယောက်မြို့ကြီးတွေအပါအဝင်မြို့ကြီးတွေကရာနဲ့ချီတဲ့မိသားစုတွေကိုပြစ်မှတ်ထားမယ်လို့လည်းခန့်မှန်းထားကြပါတယ်။လွှင့်မှုကြီးကြပ်ရေးအမှုတွေရင်ဆိုင်နေကြရတဲ့ဗဟိုအမေရိကန်နိုင်ငံတွေကလူတွေကို ICE တာဝန်ရှိသူတွေကအများစုပြစ်မှတ်ထားမှာလို့လဲ ICE ရဲ့ယာယီညွှန်ကြားမှု Matthew Albans ကပြောဆိုထားပါတယ်။ရွှေပြောင်းဝင်ရောက်သူတွေကိုဖြုတ်ခွင်းမယ်ဆိုတဲ့ရွေးကောက်ပွဲဂရိကဝတ်ကြောင့်သူ့ကိုမဲထည့်ခဲ့ကြသူတွေကတော့သမ္မတ Trump ရဲ့ကြီးညာချက်ကိုကျေနပ်လက်ခံမယ်လို့ခန့်မှန်းရပါတယ်။ဒါပေမဲ့မိသားစုတွေကိုပြစ်မှတ်ထားတာဟာဆိုရင်လူမဆန်တဲ့လုပ်ရလို့ပြောဆိုပြီးဒီဆောင်ရွက်ချက်အပေါ်ဒီမိုကရက်တွေကရှုတ်ချကြပါတယ်။အများစုဒီမိုကရက်တွေဖြစ်ကြတဲ့မြို့တော်ဝင်အများစုကတော့ဌာနေပြန်ပိုရေးလုပ်ငန်းစဉ်မှာလူဝင်မှုကြီးကြပ်ရေးနဲ့အကောက်ခွန်တာဝန်ရှိသူတွေနဲ့ပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးဆိုတဲ့သူတို့ရဲ့မူဝါဒတွေကိုထပ်လောင်းပြောဆိုထားပြီးကို့အခွင့်အရေးကိုနားလည်သိရှိနိုင်ဖို့လူတွေခေါ်ဆိုအကူအညီတောင်းခံနိုင်မဲ့တယ်လီဖုန်းလိုင်းတွေကိုလည်းကြီးညာထားပါတယ်။အမေရိကန်ပြည်ထောင်စုကိုတရားမဝင်ဝင်ရောက်လာတဲ့တန်းနဲ့ချီတဲ့ရွှေပြောင်းဝင်ရောက်သူတွေကိုဖမ်းဆီးဖို့ရည်ရွယ်တယ်လို့သမ္မတ Trump က Twitter မှာရေးသားထားပြီးအစိုးရတာဝန်ရှိသူတွေကတော့လူပေါင်း 2,000 လောက်ကိုပြစ်မှတ်ထားမယ်လို့ပြောဆိုထားပါတယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံကရဲချေစိုက်စခန်းတစ်ခုကိုတာလီဘန်တွေရဲ့စနေနေ့တိုက်ခိုက်မှုအတွင်းတာဝန်ကျအမေရိကန်စစ်သားတအူတည်ဆုံသွားရတယ်လို့အာဖဂန်မှာရှိတဲ့ NATO မဟာမိတ်တပ်ကပြောပါတယ်။ဒါဟာဒီနှစ်အတွင်းအာဖဂန်မှာ12ဦးမြောက်အမေရိကန်စစ်သည်တေဆုံမှုဖြစ်တယ်လို့ဆိုပါတယ်မိသားစုဝင်တွေကိုအသိမပေးရသေးပဲတေဆုံမှုနဲ့ပတ်သက်လို့အသေးစိတ်ကိုရောတေဆုံသူအမည်ကိုပါထုတ်ပြန်အောင်မှာမဟုတ်ဘူးလို့ဆိုပါတယ်2001ခုအောက်တိုဘာလကစလို့အာဖဂန်နိုင်ငံမှာတေဆုံခဲ့ရတဲ့အမေရိကန်ဝန်ထမ်းပေါင်း 2,400 ကျော်ရှိလာပြီလို့သိရပါတယ်တာလီဘန်တပုံတွေရဲ့ထုတ်ပြန်ချက်တစ်ခုမှာတော့သူတို့တပ်ဖွဲ့ဝင်တွေဟာအာဖဂန်အရှေ့ပိုင်းဝါဒက်ဒေသကဆယက်အဘက်ခရိုင်မှာလမ်းဘေးဘုံထောင်ခဲ့တာလို့ဖော်ပြပါတယ်ဒီလိုရကြောင့်အမေရိကန်တန်ရက်ကကားတစ်စီးထိခိုက်ပြီး2ဦးသေဆုံးက3ဦးဒဏ်ရာရတယ်လို့တာလီဘန်ဘက်ကပြောပါတယ်ပြီးခဲ့တဲ့လတုန်းကလည်းအဲ့ဒီဒေသမှာတာလီဘန်တွေရဲ့တိုက်ခိုက်မှုကြောင့်အမေရိကန်စစ်သား2ဦးသေဆုံးခဲ့ရပါတယ်ဒီတော့တွင်အာဖဂန်အနောက်ဘက်ဘက်ဒီစ်ဒေသမှာအသေးခံဘုံခွဲသူတစုကအယ်ကာယက်နော်ဆိုတဲ့ရဲချေစိုက်စခန်းတစ်ခုကိုဖောက်ခွဲတာကြောင့်အနည်းဆုံးလုံညိုရေးတပ်ဖွဲ့ဝင်3ဦးသေဆုံးခဲ့ရပါတယ
် VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 ညလိုင်းဒိုမီတာ40 kHz 9.33 ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190kHz 1905တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
် VOE မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့မနက်ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်ကချင်ပြည်နယ်တွင်မိုးသက်ထန်ပြီးအေယာဝတီမြေကြီးတက်တာကြောင့်လူပေါင်း 1,000 ကျော်ရေဘေးသင့်ခဲ့ပြီးယာယီကယ်ဆယ်ရေးစခန်းနေမှာရွှေပြောင်းထားရကြောင်းမြန်မာအစိုးရကသတင်းထုတ်ပါတယ်အေယာဝတီမြေကြီးမြင့်တက်တာကြောင့်မြစ်ကြီးနားမြို့မှာလူပေါင်း 9,000 ကျော်ဖုန်ကြီးချောင်းတွေနဲ့စာတင်ချောင်းတွေကိုရွှေယာယီရွှေပြောင်းထွက်ရပြီးစစ်ဘေးရှောင်တွေလည်းရေဘေးတင့်နေပါတယ်။အရာဝတီမြစ်ရေမြင့်တက်တာကြောင့်ပဲဗမော်မြို့နယ်ကကြေးရွာတချို့မှာလည်းရေကြီးပါတယ်။ချီဖွေမြို့နယ်မှာတော့လူရေ200ကျော်ကိုဖုန်ကြီးချောင်းဓမ္မယုံတွေမှာပြောင်းရွှေ့ထားရပါတယ်။ဆော့လော်မြို့နယ်ခပတ်ကြေးရွာမှာတော့အရှေ800လောက်အကျောင်းကြီးဖြစ်ပြီးမြေသား4ဘေလောက်နှိမ့်ကျသွားလို့အိမ်အောင်စုတချို့ကိုယာယီပြောင်းရွှေ့ပေးထားရတယ်လို့လည်းမြန်မာအစိုးရသတင်းမှာဖော်ပြထားပါတယ်။တနိုင်းချီဖွေရန်ကလန်လဲရေကြီးတာကြောင့်ပျက်စီးသွားလို့အသွားအလာပြတ်တောက်နေပါတယ်။ကချင်ပြည်နယ်ချင်းပြည်နယ်တွင်မှလည်းမိုးရွာသွန်းပြီးမြေရေတိုက်စားတာကြောင့်နေအိမ်တချို့ပျက်စီးပါတယ်။စကိုင်းတိုင်းခန္တီကတာတို့မှလည်းရေကြီးပြီးမိသားစုတချို့ပြောင်းရွှေ့နေရပါတယ်။မွန်ပြည်နယ်နဲ့ရခိုင်ပြည်နယ်တို့မှာလည်းရေဘေးဒဏ်တက်ပါတယ်။မိုးစလဌာနကနောက်ဆုံးထုတ်ထားတဲ့မြေကြီးအခြေအနေတွေအရတော့ဗမော်နဲ့ရွှေကူမြို့တို့မှာအေယာဝတီမြေကစိုးရိမ်ရေမှအထက်ကိုရောက်ရှိနေပါတယ
်။ဒီတော့တွင်သဲထန်စွာရွာသွန်းတဲ့မွန်တိုင်းမိုးဒဏ်ကြောင့်ရေကြီးမြေပြူတာတွေဖြစ်ပြီးတောင်အာရှဒေသမှာပြီးခဲ့တဲ့နှစ်ရက်အတွင်းသေဆုံးသူအနည်းဆုံး40လောက်ရှိသွားပြီလို့တောင်ဝန်ရှိသူတွေကပြောပါတယ်။ဇွန်လကနေစက်တင်ဘာလအထိရွာသွန်းလေးရှိတဲ့မုတ်တုံမိုးကြောင့်နှစ်စဉ်ဆိုသလိုတောင်အာရှဒေသမှာလူသေဆုံးတာပျက်စီးဆုံးရှုံးမှုတွေပါကြုံရလေရှိတာပါ။နီပေါ်နိုင်ငံမှာတော့မိုးသည်ထန်တာကြောင့်ရေကြီးမြေပြိုဖြစ်ပြီးနိုင်ငံရဲ့အရှေ့ဘက်နဲ့တောင်ပိုင်းလွင်မြေဒေသမှာလူ28ဦးသေဆုံးရပါတယ်။အခုလိုဆိုးရွားတဲ့ရာသီဥတုကြောင့်နောက်ထပ်လူ15ဦးပျောက်ဆုံးနေဆဲဖြစ်ပြီး12ဦးဒဏ်ရာရသွားတယ်လို့နီပေါ်ရဲတွေကပြောပါတယ်။မြို့တော်ကတ်မန်ဒူးမှာနိုင်ငံတစ်ခုပြိုကျလို့လူ3ဦးသေဆုံးပါတယ်။အိန္ဒိယနိုင်ငံအရှေ့မြောက်ပြည်နယ်အာတန်နဲ့အရုဏာချယ်ပရဒေ့ရှ်မှာတော့မုတ်သွန်မိုးကြောင့်လူ12ဦးသေဆုံးသွားရတယ်လို့အာဏာပိုင်တွေကပြောပါတယ်။ အာဒန်ပြည်နယ်ကခရိုင်20ခုမှာအခုချိန်ထိရေလွှမ်းမိုးနေပြီးလူထောင်ပေါင်းများစွာဒုက္ခရင်ဆိုင်ရပါတယ်။အလားတူဘင်္ဂလားဒေ့ရှ်နယ်စပ်ဒုက္ခသည်စခန်းမှာတော့ရေဂျာတွေကမိုးရာသီကြောင့်ဒုက္ခတွေနဲ့ရင်ဆိုင်နေရတယ်လို့ဆိုပါတယ်
။နောက်ဆုံးပေါ်အကတ်အဝိချီမှန်ပြောင်းကိုရုရှားရဲ့ Proton M ဒုံးကျည်နဲ့ကမ္ဘာပတ်လမ်းနဲ့အောင်အောင်မြင်မြင်လွတ်တင်နိုင်ခဲ့ပြီလို့ရုရှားအကတ်အေဂျင်စီကပြောပါတယ်။ဒီလိုလွတ်တင်မှုရင်းနဲ့ချီနှောက်နှေးခဲ့ပြီးတဲ့နောက်အခုလို့လွတ်တင်နိုင်ခဲ့တာပါ။စပတာအာဂျီအဝေးချီမှန်ပြောင်းကိုကမ္ဘာပတ်လမ်းနဲ့မှပို့ဆောင်ရန်နာထားခဲ့ပြီးတဲ့နောက်စနေနေ့မှာအကတ်အရင်ကိုကမ္ဘာပတ်လမ်းအပြင်ဘက်ရောက်အောင်လွတ်တင်ပြီးနောက်ဆုံးဆက်ရောက်ဖို့မျှော်လင့်ထားတဲ့ L2 ထိအပြီးသက်လွတ်တင်ခဲ့တာပါကမ္ဘာမြေကနေမိုင်းတသန်းနီးပါးအကွာမှာရှိတဲ့ L2 အမှတ်ထိရောက်အောင်စပတာအာဂျီအကတ်အဝေးချီမှန်ပြောင်းကိုပို့ဆောင်နိုင်ဖို့မျှော်လင့်ထားပါတယ်အခြေအနေအလုံးရည်မှန်းထားတဲ့အတိုင်းဖြစ်မြောက်မယ်ဆိုရင်တော့၃လအတွင်းမှာရောက်ရှိသွားမှာဖြစ်ပါတယ်
ဝင်ဘယ်ဒန်အမျိုးသမီးတူဦးချင်းဖိုင်နယ်ပွဲကိုတော့မနေ့ကကစားရမှာရူမေးနီးယားကစီမိုနာဟာလပ်ကအမေရိကန်ကနာမည်ကြီးဆရီနာဝီလီယမ်ကိုအနံ့ရပြီးချန်ပီယံဖြစ်သွားပါတယ်ပထမပွဲမှာတော့ဟာလပ်ကဆရီနာကို6-2နဲ့နိုင်ပါတယ်ဒီပွဲမှာဆရီနာကဟာလပ်ကိုဘယ်ညာမောင်းပြီးပွဲကိုထိန်းချုပ်ဖို့ကြိုးစားခဲ့ပေမဲ့ဟာလပ်ရဲ့တံပြန်ရိုက်ချက်တွေနဲ့ခံစစ်ကစားပုံကောင်းခဲ့တာကြောင့်ဆရီနာရဲ့ရိုက်ချက်တွေအမှားအများကြီးရှိခဲ့ပါတယ်
ဇူလိုင်လ14ရက်တနင်္ဂနွေနေ့မနေ့ခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်နဲ့ကိုညံဝင်းအောင်တို့ပြောပြပေးသွားကြတာပါရှင်အခုနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးထိုင်းနိုင်ငံမှာလူပွဲစားတွေကမြန်မာအယောက်90ကိုဆင့်ပစ်ခဲ့ကြတဲ့အကြောင်းပြောပြပေးပါမယ်မလေးရှားကိုခိုးဝင်ဖို့ကြိုးစားတဲ့မြန်မာနိုင်ငံသား90ကိုထိုင်းမြန်မာနယ်စပ်ကရဘာဒေါ်လဲမှာထိုင်းရဲတပ်ဖွဲ့ကတွေ့ပြီးတော့ဖမ်းဆီးထိန်သိမ်းထားပါတယ်။လူမှောင်ခိုးကုန်ကူးသူတွေကိုထိုင်းရဲတပ်ဖွဲ့ကစစ်ဆင်ရေးနဲ့ဖမ်းဆီးတွေများနေတာကြောင့်လူကုန်ကူးသူတွေကတာဝန်ယူထားတဲ့ခရီးကိုစုံအောင်မပို့ဘဲအခုလိုတော်တဲ့မှာပစ်ထားခဲ့တာဖြစ်တဲ့အကြောင်းဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံတောင်ပိုင်းထိုင်းမလေးနယ်စပ်မှာလူကုန်ကူးမှုတွေဇက်တိုက်ဖြစ်နေတာကြောင့်ထိုင်းရနာပိုင်းတွေကဖမ်းဆီးအရေးယူမှုတွေဇက်တိုက်လုပ်နေတဲ့ကြားကပဲဇူလိုင်လ12ရက်နေ့ကကျနနယ်မြေမှာမလေးရှားကိုခိုးဝင်ဖို့ကြိုးစားတဲ့မြန်မာနိုင်ငံသား90ဖမ်းဆီးခံခဲ့ရကြောင်းစုံခလာခရိုင်ဟဲ့ရိုင်မျိုးကရွှေပြောင်းလို့သမားအခွင့်ရေးကွန်ရက်ရဲ့တာဝန်ခံဥပကြီးကပြောပါတယ
်ကျနနယ်မြေပေါ့နော်ကျနနယ်မြေမှာမလေးရှားကိုခိုးဝင်မဲ့အလုပ်သမားလူပေါင်း90ဖမ်းခံပြီးတယ်ကျနမှာစစ်တပ်ကိုက်တစ်ခုရှိတာဟုတ်အဲကိုက်ကိုသူတို့ကတခြားလမ်းတွေကဖျက်လို့ရမယ့်အရှင်မရှိတဲ့ခါဒီအလုပ်သမားတွေကိုသူတို့ကလိုဘာချန်တဲ့မှာပြစ်ထားခဲ့တယ်ကာနစီနဲ့ကာနစီနဲ့ပြစ်ထားခဲ့တဲ့အခါရေကားကနေပြီးတော့ဖြတ်သွားတဲ့အခါတွဲပြီးတွေ့တာပေါ့ဗျာပိုလို့တကူးတကားသွားဖမ်းနေတာမျိုးတော့မဟုတ်ဘူးအဲ့မှာတွေ့ပြီးတော့သူတို့ကိုဖမ်းလာခဲ့ပြီးတော့တကယ်တမ်းပါနေတဲ့အခုနေဆစ်ဆစ်ပြတဲ့အခါမင်းကပဲတန်တို့အချုပ်ကြီးပေါ့ဗျာကျွန်တော်တို့နိုင်ငံခြားသားအလုပ်သမားတွေကိုထားတဲ့တန်တို့အချုပ်ကြီးကိုဟုတ်ကဲ့မင်းကပဲပို့ပေးလိုက်တယ်မှာလူ90အကုန်လုံးဟုတ်ကဲ့
ထိုင်းမလေးနယ်စပ်မှာလူကုန်ကူးမှုတွေဇက်တိုက်ဖြစ်နေတာကြောင့်ထိုင်းနိုင်ငံတောင်ပိုင်းမှာ UNHCR ကကိုယ်စားလှယ်တွေနဲ့ထိုင်းအနာပိုင်းဒီအမျိုးသမီးနဲ့ကလေးငယ်စောက်ရှောက်ရေးဖွဲ့ဒီအရေးပေါ်အစည်းအဝေးလုပ်ပြီးဒီပြဿနာကိုအမြန်ဆုံးဖြေရှင်းနိုင်ဖို့ကြိုးစားနေကြပါတယ်။ဒီတဲကတချို့ကလည်းနေရက်ကိုပြန်လွှဲပြောင်းပေးခဲ့ပြီးမယ်အများစုကတော့အချုပ်စခန်းတွေထဲမှာပဲစစ်ဆေးမေးမြန်းခံရသေးဖြစ်ပါတယ်။ထိုင်းတောင်ပိုင်းမှာတစ်နှစ်အတွင်းလူ5000ကျော်ဖမ်းမိခဲ့တယ်ဆိုပြီးပြီးခဲ့တဲ့လကပဲထိုင်းအနာပိုင်းဒီကပြောခဲ့သလိုဇူလိုင်လ2ရက်နေ့ကတော့ထိုင်းနိုင်ငံဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကကိုယ်စားလှယ်တွေနဲ့ဆွေးနွေးပွဲအတွင်းထိုင်းရဲရရှိတွေကဒီနှစ်ထဲမှာပဲထိုင်းတောင်ပိုင်းမှာလူကုန်ကူးတဲ့လူပွဲစား150ကျော်ကိုဖမ်းဆီးနိုင်ခဲ့တယ်ဆိုပြီးပြောဆိုသွားပါတယ်ရှင
် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ် Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Bamis app ရှိပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese App နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ်။
အခုဆက်ပြီးမြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြရပါမယ်ရှင်။မ မြန်မာနိုင်ငံမှာအစိုးရတပ်နဲ့တိုင်းရင်းသားတပ်ဖွဲ့တွေအပြင်အစိုးရတပ်ကဖွဲ့စည်းပေးထားတဲ့ပြည်သူစစ်နယ်နယ်ခြားဆောင်တပ်ဆိုတာလည်းရှိပါတယ်။ဒီတပ်ဖွဲ့ကြီးငယ်တွေဟာလက်နက်ကင်ပြိပက္ခမှာပါဝင်ပေမဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာတော့ပါဝင်ခွင့်မရကြတဲ့အကြောင်းဦးအောင်ခင်ရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင်။
ရသားတစ်ပိုင်းအစိုးရကိုရွေးကောက်တင်ရောက်ချိန်မှာအစိုးရတပ်ရဲ့ဩဇာကရသားလက်နဲ့ကင်တသိန်းခွဲလောက်ရှိနေပြီလို့ခန့်မှန်းကြပါတယ်။ရန်ပြည်ပြည်ပါတွင်ပြည်သူစစ်38ဖွဲ့နဲ့နေကြဆောင်9ဖွဲ့ရှိပါတယ်။စစ်အစိုးရတက်လာပြီး1989နောက်ပိုင်းတိုင်းရင်းသားတပ်ဖွဲ့တွေနဲ့အပြစ်ခတ်ရစေးရကပေါ်ထွက်လာတဲ့ရလတစ်ခုဖြစ်ပါတယ်။အပြစ်ရထားတဲ့တိုင်းရင်းသားတပ်ဖွဲ့တွေကခွဲထွက်တဲ့အစုအဖွဲ့လေးတွေကိုအစိုးရတပ်လက်အောက်ခံနေကြောင်းဆောင်တပ်သို့မဟုတ်ပြည်သူ့စစ်အဖြစ်အသွင်ပြောင်းတာမျိုးရှိပါတယ်။ကရင်၊ကချင်၊ကယားနဲ့ရှမ်းပြည်နယ်တွေမှာတွေ့နိုင်ပါလေ။ကချင်ပြည်နယ်မှာနေကြောင်းဆောင်တပ်5ဖွဲ့နဲ့ပြည်သူ့စစ်4ဖွဲ့ရှိပါလေ။ကယားပြည်နယ်မှာနေကြောင်းဆောင်5ဖွဲ့ရှိပြီးကရင်ပြည်နယ်မှာတော့16ဖွဲ့ရှိပါလေ။ပြည်သူ့စစ်နဲ့နေကြောင်းဆောင်အကြောင်းလူရိများပေမဲ့အရေးချာသေးတာမျိုးမရှိသလောက်ပါပဲ။ဒါပေမဲ့ရှာရှာပါပါပါပြည်သူစစ်အကြောင်းလေ့လာထားတဲ့စာရန်မကြာမီကထွက်လာပါတယ်။အမေရိကန်သုတေသီဂျွန်ဘူကင်နန်ပြုစုတဲ့မလေးရှား and မြန်မာဆိုတဲ့စာရန်ပါပဲ။အစိုးရတပ်လက်အောက်မှာပြည်သူစစ်တွေစီယုံပိုင်ခွင့်ကို1984နဲ့2008ဖွဲ့စည်းပုံအခြေခံဥပဒေတွေမှာလည်းအသိအမှတ်ပြုထားပါတယ
်။လွတ်လပ်ရေးနဲ့အတူကွန်မြူနစ်နဲ့ဂရင်တော်လှန်ရေးပေါ်ထွက်လာတဲ့အတွက်အစိုးရတပ်ဟာလက်နက်ကန်အရသာအဖွဲ့တွေဖွဲ့စည်းရပါတယ်။1948မှာဖွဲ့စည်းတဲ့စစ်ဝန်ထမ်းအဖွဲ့ဟာပထမဆုံးသောပြည်သူစစ်ဖြစ်ပါတယ်။နောက်တော့သဘုံနေနေရေးမှာကူညီဖို့အတွက်ပြူစောထီးလို့ခေါ်တဲ့ပြည်သူစစ်ကိုဖွဲ့စည်းပါတယ်။ဦးနေဝင်းရဲ့မြမဆိုရှယ်လစ်လမ်းစဉ်အကောင့်ထဲဖော်ချိန်မှာတော့ကာကွယ်ရေးလို့အမိခံတဲ့ပြည်သူစစ်တွေရှမ်းပြည်နယ်မှာခေတ်စားလာပါတယ်။အဲ့ဒီတည်းမှာကိုကန်တရုတ်လော်စစ်ဟန်နဲ့ရှမ်းတရုတ်ခွန်စာတို့ဟာမူရစေးလုပ်ငန်းမှာထင်ရှားကြပါတယ်။စေဆိုးရခင်မှာမြောက်စားခံရတဲ့ပြည်သူစစ်ခေါင်းဆောင်ဟောင်းနေဖြစ်ပါတယ်။လော်စစ်ဟန်တီထောင်တဲ့အေရှားဝေါ်ဟာအချမ်းသာဆုံးကုမ္ပဏီကြီးတစ်ခုဖြစ်လာပါတယ
်။စေဆိုးရတက်လာတဲ့1988ကစပြီး2009အထိ10နှစ်အတွင်းမှာလက်နက်ကင်တပ်ဖွဲ့ပေါင်း40နဲ့အစိုးရတပ်အပြစ်ရသဘောတူချက်တွေလုပ်ပါတယ်။ဒီတပ်ဖွဲ့40တဲမှာတပ်ဖွဲ့ကြီး18ဖွဲ့နဲ့သူတို့စီကခွဲထွက်သွားတဲ့တပ်ဖွဲ့လေး22ဖွဲ့ပါဝင်ပါလေဒီတပ်ဖွဲ့လေးတွေဟာပြည်သူစစ်ဖြစ်လာပါလေ2008အခြေခံဥပဒေအတည်ပြုပြီးတဲ့အခါမှာနေကြားဆောင်အဖြစ်အသွင်ပြောင်းခံရတဲ့ပြည်သူစစ်အဖွဲ့လေးတွေလည်းရှိပါတယ်တကယ်တော့အစိုးရတပ်နဲ့ဆက်ဆံပုံကိုလိုက်ပြီးပြည်သူစစ်နဲ့နေကြားဆောင်ကွဲပြားသွားတာဖြစ်ပါတယ်အစိုးရတပ်ကလက်နက်ခဲယံစစ်ဝတ်စုံနဲ့ငွေကြေးထောက်ပံ့တဲ့ပြည်သူစစ်ဟာစစ်တပ်လက်အောက်ခံနေကြားဆောင်တပ်ဖြစ်လာပါတယ်။နေကြားဆောင်တပ် 23 တပ်ရှိပါတယ်။တရင်ပြည်နယ်မှာ 16 တပ်ရှိလို့အများဆုံးဖြစ်ပါတယ
်။နေကြားဆောင်တပ်ဟာအစိုးရတပ်ရဲ့စစ်ဆေးရေးကိုအကူအညီပေးပြီးတိုင်းသားတပ်ဖွဲ့ကိုတိုက်ခိုက်တာမျိုးလည်းလုပ်ပါတယ်။နေကြားဆောင်တပ်တစ်ခုမှာအင်အား300ကျော်ရှိပြီးလက်နက်ကြီးတွေကိုလည်းကင်ဆောင်ခွင့်ရပါတယ်။အစိုးရတပ်ကစစ်သည်30နဲ့အရာရှိ3ဦးပါဝင်နေတာဟာနေကြားဆောင်တပ်ရဲ့ထူးခြားချက်ဖြစ်ပါတယ်။နေကြားဆောင်တပ်ဟာစက်ကြီးကောက်ယူတဲ့အပြင်စီးပွားရေးလုပ်ငန်းမျိုးစုံလုပ်ကြပါတယ်။ဝယ်စေးလုပ်ငန်းနဲ့မကင်းသူလည်းရှိပါတယ်။ပြည်သူစစ်ကတော့အစိုးရတပ်အမိန့်ကိုနာခံပေမဲ့အစိုးရတပ်လက်အောက်ခံမဟုတ်ပါဘူး။အင်အားကလည်းအမျိုးမျိုးရှိကြပါတယ်။စစ်သည်တရားမပြည့်တဲ့အဖွဲ့ရှိသလို4-500အထိရှိတဲ့ပြည်သူစစ်လည်းရှိပါတယ်။စစ်တပ်ကလေ့ကျင့်ပြီးလက်နက်ပေးထားတဲ့ရက်ကျေးပြည်သူစစ်တွေလည်းရှိကြပါတယ
်။ကျေးရွာအုပ်စုတွေမှာရှိတဲ့ရက်ကျေးပြည်သူစစ်ဟာအများဆုံးဖြစ်နိုင်ပါတယ်။ကျေးရွာအုပ်စု13,000ကျော်မှာပြည်သူစစ်တွေထားဖို့အစီအစဉ်ရှိတယ်လို့လည်းသိရပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာတဲ့ပြည်သူစစ်အဖွဲ့၄၀နီးပါးရှိတယ်လို့ရှမ်းစံတော်စင်သတင်းဌာနကခန့်မှန်းပါတယ်။စစ်ရုံးကဗိုလ်ချုပ်မမောင်အုပ်စုတွေကတော့ပြည်သူစစ်အင်အား8,000ကျော်ရှိပြီမယ်။3,000လောက်သာလက်နဲ့ကင်နိုင်တယ်လို့2010ကပြောကြောင်းသိရပါတယ်။ပြည်သူစစ်အင်အားကိုအထူးအကျပြောနိုင်သူမရှိတဲ့အတွက်အားလုံးခံမှန်းယုံလို့သာလုပ်နိုင်ပါတယ်။ အင်အားသိမ့်ချီရှိတဲ့ပြည်စစ်ကိုငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာပါဝင်ခွင့်မပြုပါဘူး။အသစ်ဖွဲ့စည်းတဲ့လက်နက်ကိုင်အဖွဲ့ဟာနိုင်ငံရေးဆွေးနွေးပွဲမှာပါဝင်ခွင့်မရှိဘူးလို့မြင်ကြပါတယ်။သူတို့ကိုပါဝင်ခွင့်ပေးရင်သူတို့လိုပါဝင်ခွင့်ရအောင်လက်နက်ကိုင်ရင်တို့တိုးပွားလာနိုင်တယ်လို့စင်ကြေပေးကြပါတယ်။ဒါပေမဲ့အခြားတိုင်းပြည်တွေကိုကြည့်ရင်ပြည်သူစစ်တွေကိုသူ့နေရာနဲ့သူ့သုံးနိုင်ရင်ပြဿနာဖြေရှင်းရမှာအဆင်ပြေတာတွေ့ရတယ်လို့ဂျွန်ဂျူကန်နဲကဆိုပါတယ်။ဒါကြောင့်ပြည်သူစစ်ပေါဝင်တဲ့အခန်းကဏ္ဍကိုအစိအမပြုမှသာရေရှည်တင်ကျင်းနိုင်လိမ့်မယ်လို့ဆိုပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာအရေးတုံ့သက်ချက်ကိုနားဆင်ရပြီးတော့နောက်ခုဒေါ်လတ်လတ်တန်းစီစဉ်ထုတ်လွှင့်ပေးနေတဲ့ American Style Indian တုံအင်္ဂလိပ်သင်ခန်းစာကိုလည်းနားဆင်လေ့လာကြရအောင်ပါရှင်။
ဒီမှာ English American Side ကန္တမှာမြန်မာသတင်းဘကမှာတုံနှုံးနေတဲ့ idiom အသုံးချို့ကိုကျင်ပြပေးမှာမို့ပထမဦးဆုံးကျင်ပြပေးမယ် idiom အသုံးကတော့
cold shoulder
ဖြစ်ပါတယ်စာလုံးပေါင်းက cold cold ကအေးဆက်တာ shoulder shoulder ကပခုံးဖြစ်ပြီးဇကုခုံးရဲ့ဓာတ်ရိုက်ဒေဘေကအေးဆက်တဲ့ပခုံးဖြစ်ပါတယ်ဒီတုံးဆင်းတဲ့လာတာကတော့ရှေးတုန်းကတမန်အဖင်လူတွေနေနဲ့ကိုခင်မင်းနဲ့ဧည့်သည်ကအင်လာလေလို့အခန်းကျွေးမှုဝင်ဆိုရင်ချက်ပြီးသားစိတ်ပခုံးသားကိုပူနွေ့နွေ့နှွေးကြွေးတတ်ကြပြီမြင့်မကြိုက်တဲ့ဧည့်သည်ကိုအခန်းရင်တော့ချက်ပြီးသားစိတ်ပခုံးသားကိုပြန်မနှွေးပဲအေးတိုင်းကျွေးတဲ့ဒလိကန်နေဆင်းတဲ့လာတယ်လို့ဆိုပါတယ်ဒီ idiom ကိုပေးတယ်လို့အဓိပ္ပာယ်ရတဲ့ give ဆိုတဲ့ကရိယာနဲ့တွဲပြီးgive the cold shoulder လို့လည်းသုံးလို့ရပါတယ် idiom ဆိုပေတော့ right ဒီဘက်ကတော့လူတူကိုအစ်ဒီအစ်ဆက်ဆက်ဆန်းတာပေါ်ပေါ်ယူပြီးမရှိတာထိုက်လိုက်လဲလဲမဆက်ဆန်းတာနှုတ်မဆက်တာမတိကြအောင်ဆောင်းတာခတ်စိမ့်စိမ့်နေတာအဖက်မလုတာမျိုးဖြစ်ပါတယ်ဒီအသုံးကိုမကြသည့်မိကတန်တမာကျေးနံပေါက်ကြားမှုမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုအရေးအချင်းမပြေဝသူလို့ဝေဖန်ထားတဲ့ဗြိတိန်သမ္မတကြီးKim Darrow ကို Trump ကလည်းပြန်ဝေဖန်ခဲ့ပြီးတာမကြီးနဲ့ရှေ့မှာဆက်ဆံစရာမရှိတဲ့အကြောင်းသူ့ Twitter ကတုံ့ပြန်ခဲ့တာတွေဖြစ်ပွားခဲ့ခြင်းပြီးတာမကြီးလည်းယာရုကနေနှုတ်ထွက်သွားခဲ့ရတဲ့ကိစ္စနဲ့ပတ်သက်လို့ Scotland Told the Herald တင်းစာကြီးမှာ Donald Trump's cold shoulder strategy spelled in for Ambassador Sir Kim Darrow Donald Trump ရဲ့အဖက်မလုတဲ့ view ဟာကတမကြီးစကင်ဒါရော့ကရာဒူးတက်တန်းကိုညီကုန်းချုပ်ဖို့ကိန်းဆိုက်စီခဲ့တဲ့ဆိုတဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်တဲ့ George Group ပြတဲ့ဥမောင်းလေ့လာကြည့်ကြရအောင်ပါ
။ Mary gave John the cold shoulder at the party last night. She must be angry with him.
Mary ကညကပါတီပွဲမှာဂျွန်အပေါ်ခတ်စင်းစင်းနေခဲ့တယ်။သူစိတ်ဆိုးနေလို့ဖြစ်နိုင်တယ်လို့ဒီပေရပါတယ်။ဥမောင်းနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ Mary gave John the cold shoulder at the party last night. She must be angry with him.
ကုဒုတိယတင်ပြပေးမယ်။ idiom အသုံးကတော့
sweetheart deal
ဖြစ်ပါတယ်။စာလုံးပေါင်းက sweetheart sweetheart ကချစ်သူရည်စား deal deal ကသဘောတူညီမှုအပေးယူလုပ်မှုဖြစ်ပြီးစကားခုံရဲ့တရိုက်ဒီဘေကချစ်သူရည်စားသဘောတူညီမှုအပေးအယူလုပ်မှုဖြစ်ပါတယ်လူတဘာဝအဖြစ် sweetheart ဆိုတဲ့ကိုချစ်သူရည်စားအချိုက်လိုက်လို့ပေးဖို့အဆင်သင့်ရှိကြတဲ့အချိန် idiom ဆိုတဲ့ the white ဒီဘေကနေစဉ်ဘဝမှာတစ်ဖက်လူနှလုံးခိုက်စရာတရေကြောက်စရာဖြစ်တဲ့အပေးယူလုပ်မှုမျိုးသဘောတူညီမှုမျိုးကိုဆိုလိုတာဖြစ်ပါတယ်။အထူးသဖြင့်စီးပွားရေးနိုင်ငံရေးစတဲ့လောကမှာငွေရာဓုအခွင့်အရေးစသဖြင့်တစ်ဖက်သဘောကျဖြစ်စေမဲ့အပေးယူလုပ်တဲ့ကမ်းလှမ်းချက်မျိုးဖြစ်ပါတယ်။တနည်းအဆုံးဖြတ်ပေးနိုင်တဲ့ဒါမှမဟုတ်ပါဝါအာဏာရှိတဲ့လူတဦးအကျိုးကိုရှေးရှုပြီးသူသဘောကျစေမဲ့သူ့အကျိုက်ဖြစ်စေမဲ့သူ့အတွက်အကျိုးရှိစေမဲ့အပေးအယူလုပ်မှုမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီလိုကလန်းကျဲမျိုးဟာအများအားဖြင့်ဥပဒေနဲ့မညီကျင့်ဝတ်နဲ့မကိုက်ညီပဲလက်ထိုးတာမျိုးလေးရောက်နိုင်ပါလေ။ဒီအစ်သွင်းကိုအသက်မပြည့်သေးတဲ့မိန်းကလေးငယ်တွေကို လိန်လုံငါမှာအသုံးပြုမှုနဲ့ရည်ရွယ်ခံထားရတဲ့နယူးယောက်ဘီလီယံနီယာတထေးကြီးဂျက်ဖရီအက်ပစတိန်းနဲ့ပတ်သက်လို့2008ခုကထိုးစဉ်ဖလော်ရီဒါပြည်နယ်မီယာမီမှာအစိုးရရှိနေဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးခုလက်ရှိသမ္မတထရမ့်အစိုးရမှာအလို့သမားဝင်ကြီးဖြစ်သူအဲလက်စ်အကော့စတာကထိုးစဉ်လိန်မိုက်ဆိုင်ရာစော်ကားမှုတွေကျူးလွန်ခဲ့ကြောင်းဆွဆွဲချင်းခံခဲ့ရတဲ့ယင်းနှမြုံနံရှင်ကြီးအက်ပစတိန်းအမှုမှာပဲလိုက်ပြီးလိုက်လျောရာရောက်တဲ့အပေးယူလွတ်ခဲ့ပြီးထီထီရောက်ရောက်ဥပဒေအရအရေးမယူခဲ့တဲ့ကိစ္စကိုသတင်းမီဒီယာတွေကပြန်ဖော်ထုတ်ပြီးဝင်ကြီးအကော့စတယ်ကိုအလုတ်ဖြုတ်ပစ်ဖို့တောင်းဆိုမှုတွေတိုးလာစေမှတောက်ချန်နေကပဲအလုတ်ကနေသူကနှုတ်ထွက်သွားခဲ့တဲ့ကိစ္စနဲ့ပတ်သက်လို့ CNN သတင်းဌာနကြီးက Breaking Down Epstein's Sweetheart Deal Epstein အကြိုက်လိုက်လုပေးခဲ့တဲ့အပေးအယူကိုအသေးစိတ်အချက်လက်တွေပြန်စီစစ်ခြင်းဆိုတဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်
The protesters raised concerns when they found out about the sweetheart deal between the foreign mining company and local officials.
ဆန္ဒပြသူတွေကတင်ပြခဲ့ကြတယ်လို့တိပေရပါတယ်။ဥမောင်းနောက်တစ်ခေါက်လည်လာကြည့်ကြရအောင်ပါ
။ The protesters raised concerns when they found out about the sweetheart deal between the foreign mining company and local officials.
ခုနောက်ဆုံးတင်ပြပေးမယ် idiom အသုံးကတော့
back to back
ဖြစ်ပါတယ်။ဆာလုံးပေါင်းက back back ကနောက်ကျော် to back back to back ကနောက်ကျောတို့ဖြစ်ပြီးစကားခွင့်ရဲ့တရိုက်ဒီပဲကနောက်ကျောတစ်ခုကနေနောက်နောက်ကျောတစ်ခုတို့ဖြစ်ပါတယ်ဒီသုံးရဲ့ idiom အဒီပဲကနှစ်မျိုးရှိပါတယ်တစ်ခုကတော့လူတူးနဲ့တူကြောချင်းကပ်ရတာဖြစ်ပါတယ်နောက်တစ်မျိုးကတော့ဖြစ်ရတစ်ခုပြီးအလားတူဖြစ်ရမျိုးနောက်တစ်ခေါက်ဆက်တိုက်ဖြစ်တာဖြစ်ပါတယ်ဒီသုံးကိုမကြသည်မီကပြင်သစ်နိုင်ငံမှာကစားခဲ့တဲ့မြို့သမီးကပဖလားဘောလုံးပွဲမှာNetherlands အသင်းကိုနှစ်ဂိုးကုန်းရှိနေနိုင်ခဲ့ပြီးပူဆွဲခဲ့တဲ့ American ဘောလုံးအသင်းဟာ1998 1999 2015တို့မှာပူဆွဲခဲ့ပြီးခုလည်း2019မှာဒုတိယကြိမ်ပူဆွဲခဲ့တာဖြစ်ပါတယ်။လေးနှစ်တကြိမ်ကျင်းပတဲ့ FIFA အမျိုးသမီးကမ္ဘာဖလားဘောလုံးပွဲမှာ2015နဲ့နောက်တစ်ကြိမ်2019မှာစစ်တိုက်အနိုင်ရလိုက်တဲ့အတွက်ကြောင့် USsoccer.com မှာ USA wins back-to-back Women's World Cup titles.With 2-0 triumph against the Netherlands, so that county ne yeta gera phit pare. Di thong ne patet de upmao lila chi cha ya aw ba.
They are planning to show the two films back to back this afternoon.
Thu ga yauk shin naga ko di ni nyat ni daga pi daga set tai pya bu season thar de lo de be ya ba de. Upmao naw ta khaw lila chi cha ya aw ba.
They are going to show the two films back to back this afternoon.
ဒီတင်ပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
cold shoulder, sweetheart deal, back to back.
တို့ဖြစ်ကြပါလေ။နောက်တင်ပါကုလိုချီမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။
ဒလလာတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style Irian 3 English သင်ခန်းစာရှိကိုအခုလိုစနေနေ့မနေ့ခင်တိုင်းမှာနားဆင်နိုင်ပါတယ်ရှင် VOA ကထုတ်လွှင့်သမျှ Irian 3 English သင်ခန်းစာတွေကိုကျွန်မတို့ရဲ့ website လိပ်စာ bamis.voanews.com မှာလည်းအင်္ဂလိပ်စာလေ့လာမယ်ဆိုတဲ့ခေါင်းစဉ်အောက်ကနေပြန်ပြီးတော့နားဆင်လေ့လာနိုင်ပါတယ်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။VOA American တန်ခတ်တင်းငွေနေမနက်ခင်လက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ24 40 51လိုင်းလမ်းမီတာ190တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ VOA website လိပ်စာ burmese.voanews.com တို့မှာအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။အခုဒုတိယပိုင်းမှာတော့စနေနေ့ညကဆွေးနွေးထားကြတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်ပြီးတော့နားဆင်ကြရမှာဖြစ်ပါတယ်။ကိုအောင်အောင်စီစဉ်ထုတ်လွှင့်ပေးထားတာဖြစ်ပါတယ်ရှင်။
မင်္ဂလာပါခင်ဗျာစနေနေ့ညတရက်လီလိုင်းအစီအစဉ်ကကြိုဆိုပါရစေဒီကနေ့ကျွန်တော်တို့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီပုဂံဒေတာကိုကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့ UNESCO ကနေပြီးတော့ရှေးဟောင်းအမွေနှစ်ဒေတာအဖြစ်သတ်မှတ်လိုက်တာကြောင့်ဒီပုဂံဒေတာရေးရှိဘလို့ဆက်ပြီးတော့ထိန်းသိမ်းဖို့လိုမလဲနောက်ဒီကမ္ဘာအမွေနှစ်စည်းဝင်ဒေတာနဲ့အညီဘာတွေကြိုတင်ပြင်ဆင်ဖို့လိုမလဲဆိုတာတွေနဲ့ပတ်သက်ပြီးတော့ပါဆိုတော့ဒီပုဂံဒေတာကိုကမ္ဘာယဉ်ကျေးမှုအမွေနှစ်ဖြစ်ဇူလိုင်လ6ရက်နေ့တုန်းကသတ်မှတ်လိုက်တာပါဒီအစီအစဉ်မှာပင်နိုင်ဆွေးနွေးမဲ့သူတွေကတော့ဦးတန်းစောဦးပါကမ္ဘာအမွေနှစ်ဌာနညွှန်ကြားမှုပါနောက်တစ်ဦးကတော့ကိုသူရအောင်ပါအတွင်းမှုမြန်မာနိုင်ငံရှီဟောင်းသူတေသနအသင်းကပါနောက်တစ်ယောက်ကတော့ပုဂံညောင်ဦးဒေတာကန်ကိုနိုင်ထွန်းပါဒီတိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးဖို့ဒီဖုန်းခေါ်ထားဖို့ဖုန်းခေါ်ထားကြတဲ့သူတွေလည်းရှိပါတယ်သူတွေတွေကိုဆက်သွယ်လို့ရတဲ့အခါမှာတော့ဒီလိုင်းပေါ်တင်ပေးမှာပါဆိုတော့အခုအရင်ဆုံးတော့ဒီမကြသေးခင်တုန်းကပေါ့ဒီပုဂံဒေတာကိုကမ္ဘာအမွေနှစ်ဒေတာဖြစ်ကြေညာခဲ့တဲ့ UNESCO အခမ်းအနားအနေပြန်ရောက်လာတဲ့ဦးတန်းစောဦးကိုအရင်မေးချင်ပါတယ်။ဘာကြောင့်ဒီမြန်မာနိုင်ငံကိုရှေးအောင်အမွေနှစ်ဖြစ်သတ်မှတ်ရွေးချယ်ခဲ့တာလဲဆိုတာကိုအရင်ဆုံးပြောပြပေးပါလားခင်ဗျာ
။ကျွန်တော်တို့ပုဂံဒေတာကိုကမ္ဘာအမွေနှစ်ပြင်သွင်းဖို့အတွက်96ပြည့်က95 96ပြည့်ကကျွန်တော်တို့ပေါင်းလက်ခဲ့ပါတယ်။ဟုတ်ပါတယ်။ဘာကြောင့်အမွေနှစ်ပြင်သွင်းရလဲဆိုတော့အဓိကအားဖြင့်ဒီမျိုးဟောင်းသုံးမျိုးရဲ့ပုဂံဒေတာဗုဒ္ဓယဉ်ကျေးမှုပေါ်မှာမူတည်ပြီးတော့နိုင်ငံရဲ့အနှစ်2005ပြည်ကျေးမှုစတင်ခဲ့ပုဂံဒေတာဆိုရင်ကြောက်ွယ်တော့အိန္ဒိယမှာကြောက်ွယ်တဲ့ဗုဒ္ဓဘာသာနိုင်ငံရဲ့အနှစ်2000မှာပမာတိမှာတစ်ခါပြန်ပြီးတော့ပေါ်ထွန်းနေအဲဒီပြန်ပြီးထွက်လာတဲ့ယဉ်ကျေးမှုအမွေနှစ်ဒေတာအခုတည်းကတက်လက်ရှင်တန်းစားတဲ့ဒီမြမနဲ့မြမလူမှုအခွင့်အရေးအထင်ကြီးအထင်မှတ်ပြီးသောအုံနေအထောက်အထားတွေကိုကျွန်တော်တို့ကမြန်မာနိုင်ငံနေမဟုတ်ဘူးနိုင်ငံတကာပါကျွန်တော်တို့နိုင်ငံအတွက်ပုံကြီးအထောက်အထားအနေနဲ့ပြပြရင်ကျွန်တော်တို့ကမ္ဘာမှာပြင်ပပါတိကျအချက်ကတော့ကမ္ဘာမှာပြင်ပပြင်တဲ့အခါစီမံခံွယ်မှုအပြောင်းလဲကိုလည်းကျွန်တော်တို့နိုင်ငံကပေါ်ဆောင်ပါတယ်ခင်ဗျာသူတစ်ချက်ဒီဆိုတာတိုင်းအနေပြီးတော့လည်းဒီကိစ္စအမွေအနည်းကိုတာဝန်ယူဆောင်ရွက်နေအနေပြီးတော့အစိုးရအဖွဲ့အစည်းရောဒေတာကန်ဒီမှုအဖွဲ့အစည်းရောဆက်ဆိုင်တဲ့စိတ်ပူတာတွေရောကြောင်းနေတဲ့ပြည်နာခံမှုစနစ်အခြေအနေတရားကိုလည်းအမြင်ကြီးရကမ္ဘာအမွေနဲ့ပြင်သွင်းနေတဲ့ရုံနံတစ်ခုလည်းဖြစ်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဦးတန်းစိုးကြီးကျွန်တော်တို့နောက်ပိုင်းကြရင်တော့ဒီကိစ္စတွေကိုအကျေတော်ဝင်ထပ်ပြီးတော့ဆွေးနွေးသွားမှာပါအခုကတော့ကျွန်တော်ကုသရအောင်မေးချင်ပါတယ်ဆိုတော့ပုဂံဒေတာကိုပေါ့လေရှေးဟောင်းအမွေနှစ်ဖြစ်သတ်မှတ်လိုက်ပြီးတဲ့နောက်မှာဒီနိုင်ငံတကာကချမှတ်ထားတဲ့စီးမင်းနေအတိုင်းပေါ့လိုက်နာဖို့လိုအပ်တယ်လို့သိရပါတယ်ဆိုတော့ဒီအမွေနှစ်စင်းတွေထဲမှာရည်ရှိပါဝင်ဖို့ဆိုလို့ရှိရင်ဘယ်လိုမျိုးအခြေအနေတွေကိုရှောင်ကျဉ်ဖို့လိုပါမလဲခင်ဗျာ
โอเคကြားနော
်ဟုတ်ကဲ့ကြားပါတယ်ဟုတ်ကဲ့ပြောပါ
โอเคကျွန်တော်တို့ကဒီအခြေအနေမှာဘယ်လိုအခြေအနေမျိုးရှောင်ဖို့လိုလဲဆိုတော့နံပါတ်1ကတော့ကျွန်တော်တို့ကဒီဥပဒေပေါ့။ဘာလို့ဟိုဒီတွင်းမှာတည်စဲဥပဒေတွေရှိတယ်။အဲ့ဒီရေကြောမွေနဲ့ထိန်းသိမ်းရေးအတွက်ဥပဒေတွေရှိတယ်။အဲ့ဒီဥပဒေတွေကိုကျွန်တော်တို့ကဘာလို့လဲ။အဲတစ်ချက်မကွာလိုက်နာဖို့လိုတယ်။နောက်တစ်ခုကဒီနိုင်ငံတကာစံနှုန်းတွေရှိတယ်။ပြီးတော့နောက်တစ်ခုကအစိုးရနဲ့ကျွန်တော်တို့ဒီနိုင်ငံတော်ကိုစားပြီးတော့လက်မှတ်ထိုးထားတဲ့ဒီ UNESCO ဝင်ဖို့အတွက်ဆိုရင်ကျွန်တော်ဒီ nomination တို့စီရရှိ။အဲ့တော့အဲ့ nomination တို့စီရတဲ့မှာတည်သွင်းထားတဲ့အချက်လက်တွေအတိုင်းပကံကိုတသိမတည်စီမံခံဖို့လိုတယ်။အဲ့တော့ဥပဒေကမရှိဘူးဒီမွေးနေ့ကိုဥပဒေကာကွယ်နိုင်မှုမရှိဘူး။ဟို management ဒီတင်ထားတဲ့အစိုးရကဒီ management plan တွေအတိုင်းမလုပ်ဘူးဆိုရင်တော့ အဲဒါဆိုရင်တော့အမွေနစ်ကတည်ရဖို့ဟာခက်ခဲလိမ့်မယ်။ကမ္ဘာမွေနစ်တည်ရဖို့ခက်ခဲလိမ့်မယ်ပေါ့နော်။ကမ္ဘာမွေနစ်တည်ရဖို့ခက်ခဲသလိုဒီအဲဒီမွေနစ်ကလည်း sustainable ဖြစ်မှာမဟုတ်ဘူးပေါ့နော်။ကျွန်တော်ကဒါကိုပြောလိုပါတယ်
။ဟုတ်ကဲ့ဆိုတော့အဓိကဒီအချက်တစ်ချက်လောက်ပေါ့လေဆိုတော့ဥမာအဓိကကြတဲ့အချက်တစ်ချက်လောက်ကိုပြောပြပေးပါလား။ဆိုတော့ဟိုလိုက်နာဖို့လိုအပ်တဲ့မဖြစ်မနေလိုက်နာဖို့လိုအပ်တဲ့ဥပဒေစီမင်းတရရပေါ့
။ဥမာအဲ့ဒါမျိုးဆိုရင်အထင်ရှားဆုံးပြပါစို့ခုပကံမှာဆိုလဲကျွန်တော်တို့ကဒီဟိုတယ်ကိစ္စတွေပေါ့နော်ဟိုတယ်ကိစ္စတွေကတော့အထင်ရှားဆုံး case ပဲဒီဟာကိုလဲကျွန်တော်တို့ကဟို53နှစ်မြောက်ဒီကမ္ဘာမွေးနေ့ဒီလာကဲမှာ iPod ကပြည်သားရှင်ကပြောသွားတယ်ပကံမှာဒီ tourism development တွေဟိုတယ်ဒီပုံမှန်အဖြစ်ဟိုတယ်တွေဆိုပြီးသူ highlight လုပ်ပြောသွားတယ်ပေါ့နော်အဲ့တော့အဲ့ဒီဟိုတယ်စီမံကိန်းကြီးကဥပမာကျွန်တော်ပြည်ရေးတည်စေဥပဒေကြီးကဘယ်ဥပဒေမှာမှဒီဇုံထဲမှာဟိုတယ်စောက်ခွင့်ရှိပါတယ်လို့ကြီးမထားဘူးဥပမာဒီမွေးနေ့မကိုက်ကြီးတဲ့ဟိုတယ်အဲ့တော့အလုံးကိုဥမာသူကဖယ်ရှားနိုင်တယ်လို့ဒါအတိအမြင်ပြောထားတယ်ပေါ့နော်အဲ့တော့ဥမာဒါမျိုးတိဆောက်နေရတယ်ကကျွန်တော်တို့ကတိုးဟိုတယ်ရေတွက်တိုးလာနိုင်ရမကောက်ရှိတဲ့ရေတွက်တောင်ရှော့ချမယ်ဟောင်းတိုးလာတာဒါဒီကျွန်တော်တို့ကပြည်ရင်းတည်သေးဥပဒေနဲ့လည်းမမီလို့နိုင်ငံရာလုံထုံးလုံးကြီးကလည်းစကူဂရီကိုပြုထားတဲ့ဟာတွေနဲ့လည်းကျွန်တော်တို့ကစန့်ချင်နေတယ်ပေါ့ဒါအကောင်းဆုံးဥပမာတစ်ခုပေါ့နော
်ဟုတ်ကဲ့ပါကျေးဇူးပါဟုတ်ကဲ့နောက်တစ်ယောက်ကျွန်တော်မေးချင်တာကတော့ဒီပကံညာဦးဒေသခံကိုနိုင်ထွန်းပါဆိုတော့ကိုနိုင်ထွန်းကဒီပကံညာဦးဒေတာကန်ဆိုတဲ့အခါကျတော့အခုလိုပေါ့လေဒီဒေတာကိုကဘာအမွေနှစ်ဒေတာဖြစ်သတ်မှတ်လိုက်တဲ့အတွက်ဒီဒေတာကန်တယောက်အနေနဲ့ဘာတွေမြန်မျှော်လင့်ထားပါလဲဒီအချိန်ဒီပေါ်ကနေပြီးတော့
သူတို့ဒေတာကန်အနေနဲ့ကတော့ဒီဖြစ်လင့်ထားတော့ဒီအမွေနှစ်ဒီကိုဒီစနစ်တကျပေါ့နော်သိသိနိုင်မယ်ပေါ့နော်ပြီးခဲ့တဲ့ငလျင်ကြောင့်ဒီပကံညူဖျားရီညူကြပါတဲ့အချိန်မှာဒီကွန်ကြီးပိုက်ဒီဒီကဝဝလုံးနေဒီဒီထွက်လာတာတွေဒီအပေါ်အပြင်ဘန်းကိုခေါအောင်လှုပ်ထားပြီးဆွေးနဲ့မှာအုတ်ကျိုးအုတ်ပဲတွေနဲ့ထုံးတွေကိုရောခဲ့တဲ့တုံ့ထိမ့်သိမ့်မှုမျိုးတွေဟိုကျွန်တော်တို့ငြင်းတဲ့အချိန်မှာဒီခါမှုမျိုးဝင်တဲ့အချိန်မှာဒီလိုထိမ့်သိမ့်မှုတွေဟာမိစမိတ်ကြကြနဲ့မမှန်ကန်ကန်ပေါ့နော်ထိမ့်သိမ့်နိုင်နေမယ်ဆိုတဲ့ကျွန်တော်တို့ဟိုမျော်လင့်ချက်နဲ့ကျွန်တော်ကဘာမှုနဲ့အဲဝင်ကျင်လာလည်းဖြစ်တယ်နောက်ပြီးဒီသာမွေနဲ့ဝင်လာနေမြတ်ဒီမွေနဲ့တွေကိုထိန်းသိမ်းနေလာနေမြတ်ကျွန်တော်တို့လက်ကနေရဲ့အဲလူမှုဘဝတွေလည်းဒီတိုင်းနဲ့ကွန်ပျူတာတက်လာမယ်လို့မျော်လင့်နေတဲ့ကမ္ဘာမွေနဲ့ဝင်ကျင်လာပါတယ
်ဟုတ်ကဲ့ကျေးဇူးပါဟုတ်ကဲ့အခုတခါကျွန်တော်ဦးတန်းစောဦးကိုပဲပြန်ပြီးတော့အလှည့်ပေးကြပါတယ်ဆိုတော့အခုလိုဒီရှင်းဟောင်းအမွေနေဖြစ်သတ်မှတ်ထားလိုက်တဲ့အတွက်ကြောင့်ပေါ့လေသက်ဆိုင်ရာဒီစီမံခန့်ခွဲမှုအပိုင်းကနေပြီးတော့ဟိုဘာတွေဆောင်ရွက်ဖို့ရှိပါလဲဆိုလိုတာကခုနကိုသူရအောင်ပြောသွားသလိုပဲဒီမှာဟိုတယ်တွေအများပြပေါ်ပေါက်လာတဲ့ကိစ္စတွေဘာတွေရှိတယ်ဆိုတဲ့အခါကျတော့ဒီလိုကိစ္စမျိုးတွေရောဘယ်လိုမျိုးကင်တွယ်ဖို့အစီအစဉ်ရှိပါလဲ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ပကံတော်စီရတင်တဲ့အခါမှာ management plan မှာတွေ့တင်ပါတယ်ဒါမဖြစ်မနေဆောင်ရွက်ရမယ့်ဥစ္စာပေါ့ management plan မှာလည်းနှစ်ပိုင်းရှိပါတယ်ဒါကြိုက် nomination တော်စီရနဲ့အတူ၅နှစ်တစ်ကြိမ်ပေါ့ကျွန်တော်တို့ပြန်ပြီးဥစ္စာပေါ့ဒီပြန်နေလိုလာထည့်မယ်ပို့တာကိုနှုတ်မယ်အစားရှိတဲ့၅နှစ်တစ်ကြိမ်ရှင်းစင်ရတဲ့ management plan ဒီ management plan ကိုအထောက်ကူပြုတဲ့ auxiliary plan တွေပေါ့နော်ကတည်းကဝိုင်းပလန်လို့လည်းခေါ်ပါတယ်အဲဒီခါကြီးလောက်ပါတယ်အဲ့တော့လက်ရှိစကံကိုကမ္ဘာမွေနေ့တင်ပြတဲ့အခါမှာကျွန်တော်ဒီမှာလုပ်ငန်းနှစ်ပိုင်းရှိပါတယ်ပထမတစ်ပိုင်းကတော့ဒေါ်စီယာစတင်တဲ့ဟို management မှာ plan မှာပြောလာတယ် time bound action plan အဲဟိုဒါ routine plan အစားရှိတစ်ခင်အဲ့လို plan တွေရှိတယ်လို့လက်ရှိ inscribe လုပ်လိုက်တဲ့အချိန်မှာကျွန်တော်တို့အတွက်ဆက်ထောက်ချက်လုပ်ရမယ့်အချက်တွေလည်းပဲကျွန်တော် recommendation မှာဒီ additional recommendation ဆိုတာရှိပါတယ်အဲ့တော့အဲ့ဒီ additional recommendation ရဲ့60ရာခိုင်နှုန်းကတော့မူလ management plan ပေါ်ပြလာတဲ့ခဲမှလဲဆိုက2016 platform မလင်းနောက်ပိုင်းကဆက်လုပ်ထားတဲ့လုပ်ငန်းတွေအခုတည်းကကျွန်တော်တို့ဆက်လက်ဆောင်ရွက်ပါတယ်ဥပမာဆိုပါစို့ archaeological risk map ပေါ့ now desert seismic hazard map လို့ခေါ်တယ်ဒီဟာတွေကနောက်ကတော့လုံးဝအရေးကြီးပါတယ်။တနည်းအားဖြင့်ပြောရရင်ဒီမှုအမွေနဲ့ဝတ္ထုစီအတွက်ကသူ့ကို threat ချိန်ချောက်လာတဲ့ထိခိုက်လာနိုင်တဲ့ပုံမျိုးတိုးတက်မှုတွေလုပ်ငန်းအတွက်လည်းဒီလို map တွေကိုကျွန်တော်တို့ဆွဲထားတဲ့အခါမှာ decision maker ပေါ့နော်။ဒီသုံးဖြတ်ပြီးမဲ့လူတွေပို့ရာဒီစနစ်တကျကျွန်တော်တို့တင်ပြဆောင်ရွက်နိုင်တယ်။ခုနဆွေးနွေးတဲ့လိုမျိုးဒီ corporate tourism industry ကျွန်တော်တို့မူလ management တင်တဲ့အခါမှာ စီနဲ့ပကံနဲ့ကြွားချမ်းကြတာပါလဲဆိုတော့ဒီမှာကျွန်တော်တို့က conservation oriented ကိုကြွားပါတယ်အကုန်လုံးကဒီလိုလုံးဝတိမ်ဖို့ဒါနဲ့တန်ကြားတဲ့အခါကျတော့ခင်းသိရည်ဒီစိတ်တွေကနာတွေလောက်တဲ့အပြင်မှာကျွန်တော်တို့ကနှစ်ပိုင်းထားပါတယ်ဟောနောက်ဟိုကပေါ့ဖြစ်ရှင်ပေါ့နော်ငါးခုထဲမှာနောက်ဆုံးအချက်က tourism SA media intense report ဆိုပြီးကျွန်တော်တို့ကလုပ်ထားပေးပါတယ်ဒါပါလဲဆိုတဲ့အခါကျတော့ပတ်စံဒေတာရည်ကြည့်မှုအမွေအမြင်မှု access ပေါ်မှာမူတည်ပြီးတော့သူ့မှာနေထိုင်တဲ့လူမှုဖွဲ့ပြီးတော့ဒေတာဆန်လူမှုဖွဲ့ပြီးဒီပေါ်မှာ making လုပ်ဖို့မဟုတ်ဘူး generating လုပ်ဖို့လူမှုဖွဲ့ပြီးပုံမျိုးတိုးတက်ဖို့အတွက်ဆိုရအောင်ကျွန်တော်တို့
အားကို
တောင်းရပါတယ်ဟုတ်ကဲ့ပါခင်ဗျာ
ဟုတ်ကဲ့ပါဟုတ်ကဲ့ဆိုတော့ဟိုခုနကဒီကိုပကံဒေသခံကိုနိုင်ထွန်းလည်းပြောသွားတာပေါ့လေဆိုတော့ဒီပကံမှာကဒါဟိုတုန်းကအခုလိုမျိုးဒီငလျင်တန်းကြောင့်ဟောပြူကြပျက်စီးတဲ့နေရာမှာတချို့နေရာတွေမှာအဲ့လိုအစားထိုးပြန်တီးဆောက်တဲ့အခါမှာဖြစ်တယ်လို့လုပ်တယ်ဆိုတဲ့ဟာမျိုးတွေကိုလည်းတွေ့ရတယ်ဆိုပြီးတော့သတင်းတွေတော်တော်များများထွက်လာပါတယ်ဆိုတော့ကိုနိုင်ထွန်းလည်းခုနပြောသလိုပေါ့လေဒီလိုကိစ္စမျိုးတွေကိုရောဦးတန်းစောဦးတို့ဒီရှေ့အောင်အမွေနဲ့ဒီဌာနအနေနဲ့ဘလို့တင်းတင်းကြပ်ကြပ်ဟိုကင်တွယ်ဖို့ဆိုတဲ့အစီအစဉ်မျိုးတွေရှိပါလဲ
။ဟုတ်ကဲ့ပါခင်ဗျာ။အခုကဘာအမွေနှစ်ကိုကျွန်တော်တို့တင်သွင်းတဲ့အခါမှာ monument အားလုံးပေါင်း3595ခုရှိပါတယ်ခင်ဗျာ။အဲ့ဒီမှာကျွန်တော်တို့ grade တွေခွဲတယ်ပေါ့။အဲ့တော့ဒီပေးလုပ်ငန်းနေနဲ့တချို့အပိုင်းအမှန်ပါတယ်ခင်ဗျာ။ကျွန်တော်တို့နိုင်ငံကို international ကဒီချင်းဟဝတ္ထုပစ္စည်းချင်းပေးမှုနဲ့ပတ်သက်ပြီးတော့ဟိုအနည်းငယ်ပံမရရှိပါသေးတယ်ကျွန်တော်တို့ဆောင်ရွက်မှုတွေဟာအဲဟိုလိုအပ်တယ်မှားယွင်းမှုရှိခဲ့တယ်ဆိုတာထောက်ပြပါတယ်အခုပကံ nomination dossier တင်တဲ့အခါမှာ conservation guideline ratification မှာအမှားကိုပြန်ပြရမယ့်အခါလေလုပ်ငန်းပိုင်းတစ်ခုအနေနဲ့ကျွန်တော်တို့ကထည့်သွင်းရေးဆွဲပြီးတော့အဲ့ဒီလုပ်ငန်းကိုဆက်လက်ဆောင်ရွက်ဖို့လည်းကျွန်တော်တို့ကတင်ပြပြီးဖြစ်ပါတယ်ဆောင်ရွက်ပါတယ်အဲ့တော့အထင်ကအချက်တစ်ခုအနေနဲ့ဆိုကျွန်တော်တို့ကမှလည်း2010နောက်ပိုင်းနေစပြီးတော့ကျွန်တော်တို့ကစီမံလို့ခေါ်တဲ့ကျွန်တော်တို့ concrete ကိုမတုံးတော့ဘဲနဲ့ဒီဘက်ကထွက်လာတဲ့ line mortar ပေါ့နော်အဲ့ဒီဟာကိုတုံးတာပါလေတကယ်တမ်းကျတော့အမှားယွင်းဆိုတာအခြေအနေပေါ်မှာအများကြီးမူတည်ခဲ့ပါတယ်ညာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဘသူမှလက်ညှိုးမထိုးလို့တော့ပါဘူးကျွန်တော်တို့လက်ရှိတာဝန်ဆောင်ရရတဲ့အပိုင်းမှာ2013နောက်ပိုင်းနေစပြီးတော့ဒီကြောင်းလဲမှုကိုပေါ်ဆောင်တယ်အဲ့လိုကြောင်းလဲတဲ့ဥစ္စာအပြင်ပကံမှာငွေရောင်းဖြစ်ပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့ကequity rehabilitation process နဲ့နောက်အခုလက်ရှိပေါ့ကျွန်တော်တို့ project တစ်ခုပေါ့အာနန္ဒာအုတ်ကြောင်းပေါ့အဲ့ဒီပုံမှာမူတည်ပြီးတော့ conservation management plan ဆိုတာကျွန်တော်တို့လုပ်ပါတယ်ဒီအဲ့ဒီလုပ်ပြီးတော့ရတဲ့ result တွေပေါ်မှာလုံဆောင်တဲ့လုံထုံးလုံးကြီးတွေလုပ်ငန်းစဉ်တွေပေါ်မှာမူတည်ပြီးနောက်ပိုင်းပြင်ရတဲ့အားလုံးကို monument တွေအားလုံးပေါ့အဲ့ဒီခါကိုပြီးပြီးကြောင်းနဲ့ပြင်ဆင်သွားဖို့ကျွန်တော်တို့ဆောင်ရွက်ဖို့ကြီးရတာပါလေညီမတာပါအဲ့လုပ်ငန်းအတိုင်းနဲ့ဆောင်ရွက်ပါလေအားလုံးကတော့ long process ပေါ့ခင်ဗျာ
ဟုတ်ကဲ့ပါဟုတ်ကဲ့ဆိုတော့အခုကျွန်တော်ကိုသူရအောင်ကိုပြန်ပြီးတော့မေးချင်ပါတယ်ခင်ဗျာကိုသူရအောင်ကဒီပကံဒေတာနဲ့ပတ်သက်ပြီးတော့ဟိုထဲထဲဝင်ဝင်ပေါ့လေဆောင်ရွက်ခဲ့သူတူဖြစ်တဲ့အခါကျတော့ဘာကြောင့်အခုလို့အခုမှဒီပကံဒေတာကိုကမ္ဘာရှင်းအောင်ရည်ကျေးမှုအမွေနှစ်ဒေတာဖြစ်သတ်မှတ်လိုက်တာလဲအရင်ဒီ1990ပြင်းနှစ်ဒီကြော်ကာလတွေမှာရုံးကလေးကဒါ UNESCO အသိမှတ်ပြုခံရဖို့ဆိုပြီးတော့ကြိုးစားခဲ့ကြတာဆိုတော့အဲ့ဒီအကြောင်းလေးလည်းနည်းနည်းတော့သိသလောက်ပြန်ပြောပြပါအောင်ခင်ဗျဟ
ုတ်ကဲ့အဲ့တော့ပကံဟိုစဟိုကျင်းမှုရာဟိုကြိုးစားခဲ့တာတို့ဒီနဝဒအစိုးရလက်ထက်ပေါ့နော်ကျွန်တော်ဟို94 96ပေါ့နော်အဲ96မှာပကံကဟိုအမွေနှစ်ငင်းခံရတာမဟုတ်ပါဘူးအမွေနှစ်ဖြစ်ဟိုဒီဖားပေါ့နော် UNESCO ရွှေ့ဆိုင်ခံရရတာပေါ့အဲ့တော့ပြန်တင်ပါဟိုဒီပကံပြန်တင်ပါဆိုရဲဟာမျိုးပေါ့အမွေနှစ်ရေးချင်းတတ်မှတ်ချက်မရှိလို့မဟုတ်ပါဘူးဥပမာစီမံခန့်ခွဲမှုအတွက်လိုအပ်တဲ့ဟာတွေလို့လို့သူကဒီဖားပေါ့ရွှေ့ဆိုင်ခံရလို့သုံးတာပေါ့နော်အဲ့တော့သူကရွှေ့ဆိုင်ခံရတဲ့အကြောင်းရင်းကတော့နံပါတ်1ကတော့သူကဘာလဲဆိုတော့ကျွန်တော်တို့ကဒီအမွေနှစ်ကိုကာကွယ်တဲ့ဥပဒေမရှိဘူးတဲ့ကျွန်တော် UNESCO တင်တဲ့အခါကျရင်ဒီအမွေနှစ်ရဲ့တန်ဖိုးရှိရမယ်နောက်တစ်ခုကဘာလဲဆိုတော့ဒီမွေးနှစ်ကိုကာကွယ်ရေးဥပဒေရှိရမယ်ပြီးဒီမွေးနှစ်ကိုစီမံခန့်ခွဲရေးဥပဒေရှိရမယ်ပေါ့နော်အဲ့တော့ဒီချက်တွေရှိဖို့တူတယ်အဲ့တော့ကျွန်တော်ကအမွေအဲ့တုန်းက98ဥပဒေ98ဥပဒေကမရှိသေးဘူး96မှာတင်တော့အဲ့တော့သူတို့ကမ္ဘာမွေးနှစ်ဒီဖားဖြစ်ပြီးမှ98ဇုံဥပဒေကိုထုတ်တယ်ပေါ့နော်အဲ့နောက်တစ်ချက်ကသူကချွေးဆိုင်ခံတဲ့ချက်ကဘာလဲဆိုတော့ကျွန်တော်တို့ဒီလမ်းပေါ့ ဝင်းနစ် landscape ကိုပြည့်စည်နေတဲ့ land ပေါ့အဲကောက်ကွင်းအဲဒါမျိုးတွေဆို UNESCO ကထည့်ပြောတယ်ပေါ့ဒါတွေကတော့ UNESCO ရဲ့အခုလက်ရှိဟို official word မှာလည်းရှိပါဒီကြောင်းအချက်တွေကြောင့်သူတို့ကရွှေ့ဆိုင်ခံလိုက်ရတာပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဟိုဟိုအခုပေါ်လေးဒီလိုကိစ္စနဲ့ပတ်သက်ပြီးတော့ဒါအဲ့ဒီခေတုံးပါဆိုလို့ရှိရင်ဒါနဝတခေပေါ့နဝတခေမှာဆိုလို့ရှိရင်ဒါအဲ့ဒီခေကဒီအတော်ကိုဩဇာကြီးခဲ့တဲ့အတွေ့အမူတစ်ပေါ့လေသူဘာပြောသွားလဲဆိုတော့နားထောင်ကြည့်ပြပါဦးခင်ဗျ
ကျေရဝါဒဘုရားဘာနိုင်ငံတခြားနိုင်ငံတွေနဲ့မတူဘူ
း
တခြားနိုင်ငံတွေဆိုတာကတော့သူတို့ထေရဝါဒဘုရားဘာနိုင်ငံမဟုတ်တဲ့ဘာမှလည်းမပြုတ်ပြင်ဘူးရှင်းရှင်းအောင်တိုင်းပဲထားတာတို့ကတော့ဘုရားဘာသာထေရဝါဒဘုရားဘာသာဘုရားဘာသာတော့ထေရဝါဒဘုရားဘာသာအခုအဲ့တော့ထေရဝါဒဘုရားဘာသာနိုင်ငံဆိုတာဘုရားဆိုလည်းရှိရှိရတယ်
ဟုတ်ကဲ့ဒါကတော့ဒါဟိုတုန်းကအတော်ဩဇာကြီးခဲ့တဲ့ထောက်လန်းဘုโจကြီးအောင်ခင်ညွန်ပြောသွားတာပါဆိုတော့ဒါသူပြောတာကတော့ကျွန်တော်ရက်အတိကျတော့မသိဘူးဒါအခုနောက်ပိုင်းမှာပဲပေါ့လေအခုနောက်ပိုင်းလွန်ခဲ့တဲ့ probably 2 နှစ် 3 နှစ်လောက်ကဖြစ်နိုင်ပါတယ်ဆိုတော့အခုသူပြောသွားတဲ့အတိုင်းပေါ့လေဆိုတော့ဒီဘာသာရေးအရာရောဒီရှေးအောင်အမွေနဲ့ဖျားတွေကိုရွှေ့ချတာမျိုးနဲ့ပတ်သက်ပြီးတော့ဒီပညာရှင်တယောက်အနေနဲ့ဘယ်လိုမြင်ပါလဲခင်ဗျကိုသူရအောင်ဖြေပြပါခင်ဗ
ျအော်ဟုတ်ကဲ့ဟုတ်ကဲ့ပါခင်ဗျာတကယ်တမ်းဆိုတော့ကျွန်တော်တို့ကဒီဘာလဲဆိုတော့ဟိုအမွေနစ်ကိုထိနေမှာကျွန်တော်တို့အမွေနစ်ရဲ့ဒီဟိုပေါ့အခင်ကတန်ဖိုးပေါ့ OUB ရဲ့ပြီးတော့ဒီအမွေနစ်တန်ဖိုးပေါ်မှာတည်ရှိနေတဲ့ဒီဟိုဟာ authenticity ရော integrity ရောဆက်ရှိပါတယ်ပေါ့နော်အမွေနစ်ရဲ့တန်ဖိုးဘယ်လောက်အကန့်ရှိနေလဲဆိုရဲအရာအတိတ်ရေးကြည့်ပါတယ်ဟိုမှာအဲ့လိုမျိုးဆိုရင်ဟိုရွှေချလိုက်တာမျိုးပေါ့ဒီနောက်တစ်ခုကဟိုမှာဖျားဆိုရင်ကျွန်တော်ကပကံမှာ85လင်းပြူသွားတယ်ပြူသွားတဲ့အခါမှာတချို့ဖျားတွေကဟိုမှာမရှိတော့ဘူးတကယ်ကမရှိတော့အဲ့လိုမျိုးကိုကျွန်တော်တို့ကမလုပ်လိုက်လဲသူတို့တွေကမလုပ်ကြလဲလို့ပြောရင်ဟိုမှာဖျားကကျွန်တော်တို့ကချိန်ဘူးတော့ဟိုပေါ့အခုလိုငတ်မြန်လာတော့ဒီဘာကြီးဟိုရှိမလားဆိုပြီးတော့သူတို့ကချိန်ဟိုကြီးတော့ဒီငတ်မြန်လာတော့ဒီအထက်မှာချိန်ဘူးတော့ရင်ကျင်တယ်ပေါ့အဲတကယ်တော့ပကံဖျားမှာဟိုမှာဒါမျိုးအထောက်ထားတဲ့အရာဆိုချေရသည်လို့ခေါ်တယ်ခီးပြီးပေါ့နော်အဲ့ဒါကဟိုအထုတ်ကဒါအကုန်ပဲဆိုရဲဟာမျိုးရှိတယ်ရှိတော့အဲ့လိုမျိုးကလည်းမဟုတ်ဘူးအဲ့ချက်ရှိတယ်ဆိုရဲအလေးပွားမှုတွေရှိတယ်ရှိတော့ပြောချင်တာကဒီကွန်ဂျန်ချပေါ့နော်ဖျားစီဒီဟိုမှာတဝက်လောက်ပြူသွားတယ်စတက်ချပဲကျန်နေဟာကိုဟိုမှာအစ်စ်ကျင်နေဆိုဟိုတို့ကအပြည့်မထားကောင်းဘူးဆိုရဲဟာမျိုးကဟို concept ဒီဘာသာရေး concept နဲ့အမြင်နဲ့တွားကြည့်တဲ့အခါကျတော့ဘာဖြစ်လဲဆိုတော့ရှင်းအောင်မွေနေသေးတယ်ကြအမွေနေ့ရဲ့တန်ဖိုးကမရှိတော့ဘူးဟိုအကောင်းဆုံးကျွန်တော်ကဥပမာပြပါလို့ပြောရင်ကျွန်တော်တို့ကအိန္ဒိယနိုင်ငံမှာကျွန်တော်တို့ကဘာရှိလဲဆိုတော့အနာရဝတီစီကြီးကပြူသွားတယ်ပြူသွားတော့ structure ကုန်ကြီးပဲရှိတယ်ဘောနော်ရှိတယ်ဒီအတွက်အထောက်ထားတယ်လေ British Museum မှာဒီအမရဝတီရဲ့ဟိုစီဒီလုံတော့ပုံစံငယ်တွေအသေးစိတ်ရှိတယ်ဒါပေမဲ့အိန္ဒိယကအဲ့ဒါကိုပြန်မဆောက်ဘူးအဲ့ဒီနေရာကိုပြထားပြီးတော့အဲသူ့ site ထဲမှာပုံစံငယ်တွေနဲ့ဒါအမရဝတီပုံစံပါဆိုတော့ကြီးပြတယ်ဘောနော်အဲ့တော့ဒါကျွန်တော်တို့ကအကောင်းဆုံးပြဥပမာဟိုဘောကျေးဇူးတင်ပါတယ်အပိုင်းလေးရဲ့ channel ဟာကိုပြန်ဖြူပြီးဟိုအစ်စ်အကုန်လုံးပြန်ဆောက်တာဒီကအမွေနေ့ရဲ့အချိန်လေးတန်ဖိုးကိုပျောက်သွားကွန်ဂျန်ချကိုယ့်ရဲ့စိတ်ကူးနဲ့ပဲအဲ့တော့ခေါင်းရဲ့တန်ဖိုးကမရှိတော့ဘူးအစ်စ်တယ်ရင်အစ်စ်ပဲပေါ့ဟောဒါမျိုးပေါ့ကျွန်တော်တို့ကအဲ့တော့ UNESCO မှာဘာပြောလဲဆိုတော့ကျွန်တော်ရည်ချင်းမှုအမွေနေ့ဆိုတာကဘာဆိုကျွန်တော်တို့ကဘာလဲဆိုတော့တခါပြည့်စည်သွားတယ်ဘယ်တော့မှပြန်မရဘူးလေအဲ့တော့ကျွန်တော်တို့ကချင်းမှုပဲသိလို့ပဲရမယ်ကျွန်တော်ကဒါကိုပြင်ဟိုဘယ်လိုပြောမလဲအစ်စ်ပြန်ပြီးတော့ကော်နာညော့တာအဲအဲ့လိုမျိုးပုံစံမရဘူးပေါ့ခါလေးတက်ဒီဘာသာရေးယုံကြည်ဥပဒေအမွေနဲ့ပြည်ရေးကြီးနဲ့အမွေနဲ့တန်ဖိုးကိုကြာပျောက်သွားပြီပေါ့ဟုတ်ကဲ့ဗ
ျဟုတ်ကဲ့ပါဟုတ်ကဲ့ဆိုတော့ဟိုအခုပေါ်လေးဒါဦးတန်းစောကိုမေးပြရစီခင်ဗျဆိုတော့ UNESCO ကနေပြီးတော့အခုလိုအတိအမှတ်ပြုခံရတာကြောင့်ပေါ်လေးပကံဒေတာအနေနဲ့ဒီနိုင်ငံတကာအကူအညီတွေကိုရောဘယ်လိုပုံစံမျိုးရပါမလဲ
ဟုတ်ကဲ့ပါ။ဗကန်ဒီသားတော့အစောပိုင်းနဲ့ကျွန်တော်တို့နိုင်ငံတကာအကူအညီရပါတယ်ခင်ဗျ။ဘယ်လိုလဲဆိုတာကတော့စလုပ်တဲ့2010 2013လောက်ခေတ်ကကျွန်တော်အီတလီယန်ဖန်ပေါ့။အီတလီယန်ဆောင်းဝေးဂျီနက်စ်ကိုအခုနောက်ပိုင်းအထိကိုပဲကျွန်တော်တို့ကအခုစားရွင့်အထိကိုပဲအီတလီယန်ဆောင်းဝေး3 4ပေါ့။ဒါမျိုးရတယ်။နောက်ပြီးတော့ဒီချိုင်းနာတို့ဆွစ်ဇာလန်တို့ကရတယ်။ဒီနေရာမှာကျွန်တော်တို့ကအခု management နဲ့အရာကျွန်တော်တို့ပါလုပ်ဖို့တို့လာလဲဆိုတော့ဒီအားဒီအားလုံးသိသိလုပ်ငန်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အခုလက်ရှိဆောင်ရွက်နေတာ grading အရင်ခွဲပါတယ်။ဒါကြောင့်လဲဆိုတော့ grade 1 grade 2 grade 3အဲ့လိုခွဲတဲ့အခါမှာကျွန်တော်တို့က priority ဘင်းဟာမျိုးဦးစားပေးပြုပြင်ပေးပေးရမယ်ဒါမျိုးပေါ့။ခုက process ပြီးတဲ့အခါကျရင်ခုနဆောင်ရွက်နေသေးဖြစ်တဲ့ conservation management plan ပေါ်မှာမူတည်ပြီးတော့ from base and it got top people เนาะအဲ့လိုမျိုးဆောင်ရွက်တဲ့ခါမျိုးတွေအထူးသဖြင့်တော့ကျွန်တော်တို့ချုပ်ထားတာကျွန်တော်တို့နိုင်ငံရမယ်ဖောင်ရရမယ်ဆိုတော့ integrity နဲ့ authenticity ပေါ့အဲ့တော့ဒီနေရာမှာ integrity နဲ့ authenticity ကိုယူယူ support လုပ်တာဒါအားလုံးတော့သိကြတာပဲဒါပေမဲ့ဒီနေရာမှာပါကျွန်တော်တို့ dossier ကိုစာရေးရတာဘာပြောပြလဲဆက်ခါကြတယ် monument မှာကျွန်တော်တို့နှစ်ပိုင်းရှိတာတခုကပါလဲဆိုတော့ active ဖြစ်တဲ့ monument inactive ဖြစ်တဲ့ monument archaeological mound ဆိုရင်တော့ inactive ဒါပေမဲ့ဒီဂျမားကွန်မြူနတီရဲ့အခြေခံအချက်ကဒီနေရာတွေကတိတ်ရဲသူတို့ကဟိုပြည်ပြင်းထိမ့်ပိနေတယ်ပေါ့အဲဒီလိုမျိုးရှိနေတဲ့အခါမှာခုနကိုတူရအောင်ပြောသလိုပေါ့ဒီလိုတင်တယ်ထုံတုတ်တယ်ဆိုတဲ့ narrative making ပေါ့အဲ့ဒါကိုပညာရှင်တွေနဲ့ကျွန်တော်တို့တော်တော်များများဆွေးနွေးဖြစ်ပါတယ်ဘာအားကြောင့်လဲဆိုတဲ့အခါကျတော့ဒီဘုရားဘုဒ္ဓစ် monument အားလုံးက heritage ရဲ့ဖြစ်တယ်အချိန်မှန်းပါပဲဒီဘုရားဒီလိုဆိုရင်ဗုဒ္ဓ follower တွေအတွက်သူကပါလဲဆိုတော့ဒါဟာတရားပေါ်မှာမဟုတ်ပြီးတော့သူကအစအုံတစ်ခုတည်းမဟုတ်သူရဲ့ကိန်းဝေးရာနေရာဖြစ်တဲ့အခါကျတော့ဒီဒါဟာတရားပေါ်မှာမဟုတ်ပြီးခင်းသိမ့်နဲ့ဟာလဲအရေးပါတဲ့ချက်တစ်ခုနေကျွန်တော်တို့ပြပြကြပါအဲဒီအခါမှာကျွန်တော်တို့က active active monument ကျွန်တော်တို့ဟိုစဉ်းစားလာကျွန်တော်လည်းတော့အဲဒီလိုမျိုးသင်လာတဲ့အခါမှာဒီဒါဟာအမှုကြီးကိုသင်သွင်းတဲ့အခါမှာကျွန်တော်က operation နဲ့ guideline ဆိုတာရှိတယ်operation နဲ့ guideline မှာဘာတွေပါပြီးလဲဆိုတဲ့အခါကျတော့ကျွန်တော်တို့ကသင်္တေးလုပ်ငန်းမှာပဲ conservation အနေနဲ့ရေဘူကပြောပြီးတော့ဖိပေးရင်းမှာ preservation renovation reconstruction အဖြစ်ကျွန်တော်တို့ကသူ့ step by step လောက်ထားတာရှိတာပေါ့အဲ့တော့ဒီနေရာမှာ issue တစ်ခုဖြစ်လာပါတယ်။ဘာကြောင့်လဲဆိုတဲ့အခါကျတော့စာရေဘူမျိုးမှာရှိတဲ့ကမ္ဘာအမွေနဲ့ရသွားတဲ့ဒါဟာတခုပေါ့စစ်အတွင်းမှာတက်ကြီးသွားတယ်ကမ္ဘာအမွေနဲ့တော့သွား900ခိုင်လုံးပဲကြံတော့တယ်အဲ့ဒီပုံမှာတခါပြန်ပြီးတော့ကျွန်တော်တို့ကသူ့ရဲ့ integrity နဲ့ authenticity ကိုမပြောက်အောင်ယူကြည့်ဆိုတာသူ့ရဲ့အားမျိုးအဲ့လိုမျိုးပြန်ဆောက်တဲ့အခါမျိုးဆိုတော့ဒီကြီးကြီးလုံငန်းမိုင်းဆိုင်ရာအနေနဲ့ဆိုကျွန်တော်တို့ကအခုချိန်မှာစပြီးတော့ management plan ပေါ်မှာမူတည်နေနိုင်ငံတကာရဲ့ပူးပေါင်းပါဝင်မှုမှာမူတည်နေအဲ့ဒီပုံမှာမူတည်နေဆက်လက်ဆောင
်ဟုတ်ကဲ့ဆိုတော့အခုတော့ဒီပကံဒေတာနဲ့ပတ်သက်ပြီးတော့ပေါ့လေဟိုမိထီလာဥစေမောင်းကနေပြီးတော့သူ့အနေနဲ့ဖြစ်စေခြင်းနဲ့အကြောင်းအရာလေးတွေကိုစာရေးသားပေးပို့ပြီးတော့ပေးထားပါတယ်အဲ့ဒါလေးကိုမဆုမွန်ဖတ်ပြပေးအောင်ခင်ဗ
ျဟုတ်ကဲ့ပါရှင်ဒီဥစေမောင်းမိထီလာရေးထားတာကတော့ပကံဒေတာကိုကဘာရှေဟောင်းယဉ်ကျေးမှုအမွေနှစ်စည်းဝင်ဒေတာအဖြစ်အတိအမှတ်ပြုတာခင်ရပါပြီတဲ့ဒါဟာကျွန်တော်တို့အတွက်ဝမ်းသာစရာဂုဏ်ယူစရာပါပဲလို့ရေးထားပါတယ်ဒီလိုမျိုးအတိအမှတ်ပြုခင်ရတဲ့အတွက်ကဘာအနှံ့ကလူမျိုးပေါင်းစုံလေးလာလိုသူတွေအများအပြားလာကြတော့မှာပါတဲ့အဲ့လိုလာမဲ့သူတွေအတွက်အဲဂျိုရီအဲလန်းညွန်တွေအလုံးလောက်ရှိဖို့နောက်သူတို့သွားလာရေးတဲခိုနေထိုင်ရေးလုံခြုံရေးစီကံထိန်းသိမ်းရေးစားတောက်ရေးကျန်းမာရေးဗီဇာကိစ္စတွေအခက်အခဲမရှိဘဲနဲ့စောလျေစွာဆောင်ရွက်ပေးနိုင်မှုနောက်ပြီးတော့နိုင်ငံတကာငွေကြေးလဲလှယ်မှုအဆင်ပြေစေရေးစတာတွေကိုပြည့်စုံအောင်စီစဉ်ထားဖို့အရေးကြီးလာပါပြီတဲ့
ကောင်းပါကြီးဒါကတော့မိထီလာဦးစိန်မောင်ပါခင်ဗျာပကံညာဦးဒေသခံကိုနိုင်ထွန်းကိုကျွန်တော်တလှည့်ပြန်ပြီးတော့ကျွန်တော်ကမေးချင်ပါတယ်ကိုနိုင်ထွန်းဆိုတော့ကိုနိုင်ထွန်းတို့ဒေတာကန်ဒီအနေနဲ့ပေါ့လေအခုကဒီပကံဒေတာကိုဟိုပို့ပြီးတော့အခုလိုမျိုးကမ္ဘာမွေနေဖြစ်တတ်မှတ်လိုက်တဲ့အခါကျတော့ဒီဒေတာကန်ဒီအနေနဲ့ရောပေါ့ဒီဒေတာကိုထိန်းသိမ်းထားဖို့ဟာဘယ်လောက်တောင်အရေးကြီးရထင်ပါလဲအဲဆိုတော့အခုလိုညနေဒီနေ့ညညမှာပဲပေါ့လေဒါပကံဒေတာကိုအခုလိုတိမှတ်ပြလိုက်တဲ့အတွက်ဆိုပြီးတော့ဒါဂုံပြူပွဲ stage show ဒီအာနန္ဒဖယနာမှာကျင်းပရလို့လည်းသိရပါတယ်ဆိုတော့ဒီ stage show ကအတန်နေရအင်တာနက်ကျေလောင်လို့ဆိုပြီးတော့ဒါရှီအောင်မွေနဲ့ဒီပစ္စည်းတွေကိုလည်းထိခိုက်နိုင်တယ်ဆိုတာမျိုးအင်တာနက်ပေါ်မှာလူမှုကွန်ရက်ထဲမှာရေးသားနေတာတွေတွေ့ရပါတယ်ဆိုတော့အဲ့အခြေအနေလေးရောဗာမြန်သိရပါလဲ
ဒီပညာရှင်တွေသုံးသက်တာကတော့ဒီတုံခါလို့ပေါ့တုံခါတော့ကျွန်တော်တို့တာမန်ဒေသခံအနေနဲ့ကတော့သုံးသက်မိတာကတော့ဒီတာဘာဂက်ကိုဆက်တဲ့ချိန်မှာဒီကားမောင်းဖြတ်တဲ့ချိန်မှာတုံခါလို့ဆိုပြီးတာကြီးတွေပြေးမဝင်တဲ့အနေထားပေါ့နော်ကြိုက်ဒီပေးမွန်တဲ့အနေထားဖြစ်နေတဲ့အခြေအနေမှာကိုဆက်ကြီးတွေနဲ့ဒီစတိတ်ရှိုးလုပ်တဲ့ဟာဆိုတော့တုံခါမှုဆိုလို့ရှိရင်ဒီကားမောဖြတ်မောင်းတဲ့တုံခါမှုတဲ့ကျွန်တော်တို့ကကိုယ်လေလို့ပဲကျွန်တော်တို့ကသတ်မှတ်တယ်ပေါ့နော်အဲအကြောင်းမလို့ဒါမျိုးတွေကိုတော့မလုပ်စီခြင်းဘူးပေါ့နော်ဒီမှာကဖြစ်နေတဲ့အနေထားကဒီစီမံခန့်ခွဲမှုအပိုင်းပေါ့နော်စီမံခန့်ခွဲမှုအပိုင်းမှာတအားအားနည်းနေတာကိုကျွန်တော်တွေ့ရတယ်ခင်ဗ
ျဟုတ်ကဲ့ပါဟုတ်ကဲ့ကိုနေထွန်းရေ
းဒီဟာစတင်ပြီးကမှအခုကမ္ဘာအမွေနဲ့ဒီကြီးညာတဲ့ဈားထဲမှာကျွန်တော်တို့စီမံခန့်ခွဲမှုအလွဲတွေကိုသက်တိုက်လုပ်နေတာကိုကျွန်တော်တို့ဒေသခံတွေက
တော်ကိုဟိုမကြည့်နိုင်ကြဘူးဖြစ်နေတာ
ပေါ့ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါဆိုတော့ဟိုနောက်ဆုံးမေးခွန်းလေးတစ်ခုမေးချင်ပါတယ်ကိုသူရအောင်ကတော့လမ်းရပြတ်သွားပါတယ်ဦးတန်းစောဦးအနေနဲ့ဖြေပေးပါဆိုတော့အခုလိုမျိုးကမ္ဘာအငွေလေးအဖြစ်သတ်မှတ်နိုင်ပြီဆိုတော့ဒီနိုင်ငံသူနိုင်ငံသားတိုင်းရဲ့စိတ်သက်ပန်းဆိုင်ရာမှာရောဘလောက်ဒီအောင်ပြင်ဆင်ပြီးတော့ပကံကိုဆောက်ရှောက်တက်မှာလဲမိနစ်ဝက်လောက်ပဲဖြေပေးပါခင်ဗျဟု
တ်ပြပါခင်ဗျပကံကအရေးကြီးတဲ့ကြားရုပ်တစ်ခုအနေနဲ့ကျွန်တော်တို့ကအခုနိုင်ငံတကာနဲ့ဖြည့်ဆက်ပါတယ်ဖြည့်ဆက်တဲ့အခါမှာအရေးပါတဲ့အချက်ကပကံကျွန်တော်တို့မြန်မာနိုင်ငံသူမြန်မာနိုင်ငံသားအားလုံးအတွက်ပြရုံနဲ့ဖြစ်တယ်ကမ္ဘာမိသားစုတွေကိုပမာတီကပြန်ပြီးတော့ဝင်ရောက်လာပြီကျွန်တော်တို့အားလုံးကစီမံခန့်ခွဲမှုတကယ်အားလုံးက process ပေါ့နော်ကျွန်တော်တို့အားလုံးဆောင်ရွက်ပါမယ်အတူတကွပူးပေါင်းလုပ်ဆောင်ကြပါမယ်အဲ့ဒီအချက်ကိုလည်
းဟုတ်ကဲ့အ
နေနဲ့ပြရုံကိုဖြစ်ပါတယ်
ဟုတ်ကဲ့ပါ
နောက်တစ်ချက်ကကျွန်တော်တို့ရဲ့စီမံခန့်ခွဲမှုတွေကကျွန်တော်တို့ government တစ်ခုတည်းမဟုတ်ဘူးလူမှုအဖွဲ့အစည်းတွေပါပေါင်းလုပ်တယ်ဆိုတော့ပါလာတိုင်းရှိပေါ့နော်အဲ့ဒါဟောပါကျွန်တော်ပြချင်းဖြစ်ပါတယ်
ဟုတ်ကဲ့ပါကျေးဇူးပါခင်ဗျာဆရာဦးတန်းစောဦးကျွန်တော်တို့အချိန်ဆေးသွားတဲ့အတွက်တလောက်ပါပဲပါဝင်ရှင်နေသူပေါင်းကျေးဇူးထူးတင်ပါတယ်ခင်ဗျာ
ကိုအောင်အောင်စီစဉ်ထုတ်လွှင့်ပေးခဲ့တဲ့စနေညတိုက်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်ကိုပြန်ပြီးနားဆင်ကြကြရတာဖြစ်ပါတယ်ရှင်
ဒီပညာနဲ့ပတ်သက်လို့ကဘာတဝမ်း blog တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာ blogger တွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါရဲ့ရှင်။ထုတ်လွှင့်ပြီးတဲ့ blogger တွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website မှာပြန်ရှာနားထောင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ blogger တွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့blogger လို့ကောင်းစင်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစီတင်ပါတယ်ရှင
် VOA ရဲ့တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးနေတဲ့တနားစာအစီအစဉ်အစအဆုံးကိုမနက်၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19 41တို့ကနေပြန်လည်နားဆင်နိုင်ကြပါတယ် VOA Internet ဆာမျက်နှာကနားဆင်ခြင်းလည်း VOA burmese.voanews.com ကနေပြီးတော့နားဆင်နိုင်ပါလိမ့်ရှင်အခုတနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးပါဦးမယ်ရှင
်အမေရိကန်ပြည်ထောင်စုလူဆန်းနာပြည်နယ် Intercoastal City အနီးကုန်းတွင်ပိုင်းကိုဘာရီမုန်တိုင်းဝင်ရောက်လာပြီးအပူပိုင်းမုန်တိုင်းအဖြစ်အာရော့လာတဲ့အကြောင်းအမျိုးသားဟာရီကိန်းစောင့်ကြည့်စင်တက်ကပြောဆိုထားပါတယ်။မုန်တိုင်းဘာရီနဲ့အတူအန်ဒီယေကြီးတဲ့မုန်တိုင်းဒီယေနောက်လေပြင်းနဲ့မိုးသဲထံမှလည်းပါလာနိုင်ပြီးကန်ယူတန်းဒေသတွေနဲ့မစ္စဆပီမြေဝှားအောက်ပိုင်းဒေသတွေမှာအသက်အန္တရာယ်ရှိနိုင်တဲ့ရေကြီးရေလျှံမှုတွေဖြစ်လာနိုင်တယ်လို့ဟာရီကိန်းစောင့်ကြည့်စင်တက်ကသတိပေးထားပါတယ်။အမေရိကန်ပြည်ထောင်စုထဲမှာပြည်နှင်တန်ခံရမဲ့အရေးရင်ဆိုင်နေရတဲ့ရွှေ့ပြောင်းဝင်ရောက်သူတွေကိုရည်ရွယ်ပြီးနိုင်ငံတော်ဖမ်းဆီးမှုတွေကိုအမေရိကန်လွှဲမှုကြီးကြပ်ရေးနဲ့အောက်ခွန်ဦးစီးဌာန ICE ကတာဝန်ရှိသူတွေကတနင်္ဂနွေနေ့မှာစတင်မယ်လို့ခန့်မှန်းထားကြပါတယ်။ပြီးခဲ့တဲ့တောက်ချန်နေ့ကသမ္မတဒေါ်နယ်ထရန့်အတည်ပြုလိုက်တဲ့အခုစီးနှင်ဖမ်းဆီးမှုမှာတော့ရှီကာဂို၊လော့စ်အန်ဂျလိစ်၊နယူးယောက်မြို့ကြီးတွေအပါအဝင်မြို့ကြီးတွေကရာနဲ့ချီတဲ့မိသားစုတွေကိုပြစ်မှတ်ထားမယ်လို့လည်းခန့်မှန်းထားကြပါတယ်။ဆိုမာလီယာနိုင်ငံတောင်ပိုင်းကစ်မာယိုစိတ်ကမ်းမြို့ကဟိုတယ်တစ်ခုမှာတောက်ချန်နေကဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုကြောင့်အခုအချိန်ထိသေဆုံးသူအရေအတွက်33ဦးအထိတိုးလာတယ်လို့တာဝန်ရှိသူတွေကပြောပါတယ်။နောက်ထပ်56ဦးလည်းဒဏ်ရာရရှိထားပါတယ်။အာဖဂန်နစ္စတန်နိုင်ငံကရဲအခြေစိုက်စခန်းတစ်ခုကိုတာလီဘန်တွေရဲ့စနေနေ့တိုက်ခိုက်မှုအတွင်းတာဝန်ကျအမေရိကန်စစ်သား2ဦးသေဆုံးကဲလို့အာဖဂန်မှာရှိတဲ့နေတိုးလုံခြုံရေးမဟာမိတ်တပ်ဖွဲ့ကပြောပါတယ်ဒါဆိုရင်ဒီနှစ်အတွင်းအာဖဂန်မှာ12ဦးမြောက်အမေရိကန်စစ်သည်ကြဆုံးမှုဖြစ်ပါတယ
်ဇူလိုင်လ14ရက်တနင်္ဂနွေနေ့မနက်ခင်း VOA ရဲ့ထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုမတ်သိန်းကြီးထိုက်ပြောပြပေးသွားတာပါဒီမနက်အစီအစဉ်ထုတ်လုပ်ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Zinab Abdurrahman ဖြစ်ပါတယ်ရှင်ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ19 19 25တို့ကနေနားဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.